ရားဝတ်စားရအောင်ဒီနေ့ညကိုညမြောက်ဝိပဿနာလုပ်ပြီးတရားဖြစ်ပါတယ်ဒီနေ့ညယောဂီတို့အားခန္ဓာ၅ပါးဖြစ်ပုံပြက်ပုံများကိုအသေးစိတ်ရှုပွားတတ်အောင်သင်ပေးမှာဖြစ်ပါတယ်ဒီရှုပွားနည်းများရပြီးသွားရင်ဒကာဒကာမတို့ဒီမိမိအိမ်မှာမိမိစီးပွားလုပ်ရင်းနဲ့ရှုပွားတတ်ပြီးတော့မိမိအိမ်မှာတင်မယ်မိမိဈေးထဲမှာတင်မယ်အာဟုတောက်တဲ့မညာပူညာတရားများရသွားကြပါလိမ့်မယ်။အဲဒီခန္ဓာ၅ပါးဘယ်နေရာမှာဘယ်လိုဖြစ်ပြီးတော့ဘယ်လိုပြည့်တယ်ဆိုတာအသေးစိတ်မဟုတ်မီမှာသံဃာတော်များတို့ကအရေးကြီးမှားကြလေးတစ်ခုဦးသိန်းဒီမှာရေးယူလာတယ်။သိအရေးကြီးလို့ပါ။ဒီကဒီမှာပုံစံလေးတစ်ခုဖတ်ပြ။ဒါဟာဒီမန္လေးဆရာတော်ကြီးကမေးပြီးတော့မင်းကဆရာတော်ကြီးကဖြေခဲ့တာပါအခုဒီပိရိကမင်းကမဟုတ်ဘူးအရင်တုန်းကပေါ့အင်္ဂလိပ်လက်ထက်ကမင်းကနှစ်ပါးလုံးကစာတတ်ပုဂ္ဂိုလ်တွေပေါ့ဒါဝိညာဏတဏကထာကျမ်းလို့ခေါ်တယ်စာပေလောကမှာနာမည်ကြီးပဲနားထောင်ဒါမန္လေးရဲ့အမေပေါ့နှူသာဘာလာတို့မိုက်ကြတဲ့အနေတူသာဘာလာကယဟန္တာဧကန္တကိုဤသူလျင်ဒုတ်တိလဟုညှဟတုံးမေတဝမဒုတ်တိလကိုယဟန္နာဧကန္တဟုခွန်စွန်းလောကဖွင့်ကြသည်သိုးပုံလေးလွန်ရိုင်းနှစ်ပါးစုံထိုးကံရွယ်ဝဲအပြစ်ကယ်ဘယ်ကလေးတယ်မေးချင်းတိုင်းလင်္ကာနဲ့မေးထားတာဒါဟောအချင်းချင်းမြန်မာပြန်ရင်တူသောပုဂ္ဂိုလ်ကတူသောလူမိုက်ကယဟန္နာအစ်စ်ကိုဒုတ်တိလာဤတိလာမရှိဘူးဥဒုရင်အစိုးရင်ဆိုပြီးတော့စွဆွဲတယ်တယောက်ကနောက်တစ်ယောက်ကကျတော့ဘာမှသီလတောင်မရှိတဲ့ပုဂ္ဂိုလ်ကိုငါတို့ဆရာဘယ်လောက်သီလမရှိရှိဒီများတွေယဟန္နာလို့ထင်မှဘုန်းကြီးမဟာဆိုပြီးတော့ယဟန္နာလို့ပြောတယ်တဲ့သီလမရှိတဲ့ပုဂ္ဂိုလ်ကိုယဟန္နာလို့ချီးမွမ်းတယ်တဲ့အဲ့ဒီနှစ်ဦးမှာဘယ်သူကပို့ပြီးတော့အပြစ်ကြီးတယ်လဲအဲ့လိုမေးတာဒီပြည့်နှစ်ခုသိစိတ်ဝင်စားဖို့ကောင်းတယ်အပြေနားထောင်နှူသာဘာလာတို့မိုက်ကြတဲ့အနေဒုသာဘာလာကယဟန္တာဧကန္တကိုဤသူလျင်ဒုတိလဟုမြို့ဟတုံးပေတူမှဒုတိလကိုယဟန္တာဧကန္တဟုစွန့်လုကဖွင့်ကြပြီးသိုးပုံလေးလွန်ရိုင်းနှစ်ပါးစုံထိုးကံမြင့်မှာအပြစ်ကယ်အတူရှိတဲ့ခြေဤမှန်တိုင်းအပြစ်ထူထူပဲဒါကဓမ္မတို့သိထားတာကယဟန္နာကိုပြင်မစော်ကန်းယဟန္နာမဟုတ်ဘူးလို့ဖြစ်စေပေါ့မကောင်းတဲ့ပုဂ္ဂိုလ်လို့ဖြစ်စေစော်ကားရင်အရိယဘဝရကံထိုက်တယ်ဆိုတာကတော့ဗုဒ္ဓဘာသာတိုင်းနိဗ္ဗာန်သိတယ်မသိတာကဒုတိယချက်ပဲဘာမှယဟန္နာအကျင့်လည်းမရှိယဟန္နာလည်းမဖြစ်နိုင်တဲ့သီလမရှိတဲ့ပုဂ္ဂိုလ်ကိုယဟန္နာလို့သွားပြီးတော့ချီးမွမ်းရင်လည်းပဲအရိယဘဝရကံပဲထိုက်တယ်အထူးထူးပဲညာတော်ရင်ဒုတိယမြောက်ကံကြီးအထိုင်များပါတယ်။ဘုဖိုးကြီးကိုနာမည်ကြီးပြီးရောဆိုဟိုလည်းမဟုတ်ပဲနဲ့ယဟန္တာလို့လျှောက်ကြောညာကြတော့ဒုက္ခရောက်အောင်။အဲဆိုဘုန်းကြီးပါဒုက္ခရောက်တာ။ခုညောင်လေးပင်ကစံကလေးဆရာတော်တို့လည်းကြားဘူးလေ။အဲဒါဒုက္ခရောက်သွားတာပဲတခါတည်းလျှောက်တာဟိုလည်းမဟုတ်ပဲနဲ့။ဒါလည်းပြည့်တဲ့ယဟန္တာကြီးဘာညာတက်တော်တွေယေဆရာတော်ကတော့ပြန်တော်မူသေးဘူးခါရတာရောင်ကြီးတို့လည်းဘာညာချလို့တော့အဲဒါတိုင်ခံရတော့စစ်စစ်တော့မဟုတ်တော့အပြစ်တွေကြားပြီးတော့အလုံးဒုက္ခရောက်သွားတယ်။အဲဒါတခါတော်မတွေကယမ်းပြီးတော့မပြောဘူးလို့တယ်အဲ့တော့ယဟန်ဆိုယဟန်ဆိုကြည်လိုက်တာအကောင်းဆုံးပဲယဟန်ကဟုတ်မဟုတ်ဆိုတာဟာတရားတော်မှတ်တော့ကုသိုလ်ရှင်တွေဘယ်သူမှမသိနိုင်ဒါဘုရားရှင်ကသိနိုင်တဲ့အရာဒီကခါကြတော့ဒီပုံစံကဘာကြောင့်ထုတ်ပြတယ်လဲဆိုလို့ချင်းအခုဒီကိစ္စထဲမှာယဟန်အဖြစ်ကိုတရားတော်မှတွေဒီဓာတ်တော်နဲ့တိုင်းဘာနဲ့တိုင်းဓာတ်တော်နဲ့တိုင်းပါဘာဓာတ်တော်ကြရင်ယဟန်ကဒီလိုယူတယ်မဟုတ်လားမှန်ပါဗျာအေးအဲ့လိုယူတာဟာတဝက်ပဲမှန်တော်မှားနေတယ်။ဘာဖြစ်လို့လဲဆိုလို့ချင်းဓာတ်တော်မကြတဲ့ယဟန္တာတွေအများကြီးရှိနေလို့။အဲ့တော့အချင်းချင်းမှတ်ပါ။ဓာတ်တော်ကြတော့ယဟန္တာရှိတယ်လို့ဓာတ်တော်မကြတဲ့ယဟန္တာတွေအများကြီးလို့သိထားပါ။အဲ့တော့ဒကာဒကာတို့ကဓာတ်တော်ကြားမှာယဟန္တာဆိုတော့ဓာတ်တော်မကြတဲ့ပုဂ္ဂိုလ်ဆိုရင်ကုတုဇင်လို့သွားဆိုစမ်းမင်းအရင်ဝါရကထိုက်တယ်။ဒါသိကြောက်စရာကောင်းတယ်။အဲ့တော့ဓာတ်တော်ဆိုတဲ့နေရာမှာလည်းများသောအားဖြင့်တော့အလုံးလေးတွေအမွှားလေးတွေကိုဓာတ်တော်လို့ဆိုကြတယ်။အဲ့ဒီအယူအဆကိုတချို့ပညာရှင်တွေကမကြိုက်ဘူး။အလုံးလေးတွေအသေးလေးတွေအမွှားလေးဆိုတာအဲ့မြတ်စွာဘုရားရှင်ဆိုရင်တော့ဟုတ်တယ်တဲ့ Sabi ma phaya haw dai yai shi de phaya ka lo tu aitthan ne tu shit sait paw dat daw de shit sait paw ma khwe ga yan na de ma lo a thi le a long dat daw cha le lo phaya haw ma shi bi tan dat bi de cha daw de ga a lo u na de ma cha ga de da kaw nan ga ga ma si cha daw phaya ji thu cha daw a twi myin mya ta ma ni jaw so de pugu tin ga de sa aw paw da cha daw yi ye tan le sa daw de ga daw de ne na thong ji kaw nan le ya yan na dat daw so da a long lwi de la le kon le ne နာတော့ယန္နာတတော်ဆိုတာအယုတွေပါပဲဆရာတို့ရဲ့ယူဆအယုပဲအယုကိုတက်လို့ပြောတာအလုံးမဟုတ်ပါဘူးဒီဥဒုဇင်တည်းတဲ့အယုလဲယန္နာလဲသူတို့ကအယုပါပဲသို့တော့ယန္နာရဲ့ဟာကြတဲ့ဥဒုဇင်တို့ဒီစာပေမှာရုပ်သံဃာတော်မှာအလုံးပေါ့ဒီယုတ်မှန်တယ်များကိုယုတ်တက်လို့မတုံးဘူးလား
တုံးပါတယ်ခင်ဗျာ
တုံးတယ်လေနန်တက်ယုတ်တက်ဒီမှာအဲ့ဒါပြောတာယုတ်တက်ကိုပဲဓာတုတက်လို့ပြောတာပါအဲဒါကြောင့်ယန္နာတတော်ဆိုတာအယုတွေပါပဲမြန်မာပြည်မှာတော့တော်တော်ဆိုရင်ဓာတ်တော်ဆိုရင်ဖယားဓာတ်တော်များလို့အလုံးအလုံးလို့အလုံးအလုံးကလေးလေးလို့အများကထင်မြင်ယူဆပြောဆိုနေကြတယ်။အမှန်မှာတော့အဲ့လိုမဟုတ်ပါဘူး။ဖယားဓာတ်တော်များကမြတ်စွာဘုရားရဲ့အဋ္ဌံချက်ကြောင့်အလုံးအလုံးလေးတွေဖြစ်ကြတာပါ။ယန္နာများရဲ့ဓာတ်တော်များကတော့ပဂတိအယုအတိုင်းပါပဲ။ဒါပြည့်စုံတဲ့အတွေ့အကြုံ။ဇာတိဇာတိတွေဆိုတာပရိယပရိပတ်တကယ်ရှင်းထားတဲ့ပုဂ္ဂိုလ်တွေပါ။ဘာကြောင့်ဒီလိုသိရတယ်လဲဆိုရင်ဒီဆရာတို့ကိုယ်တွေပြောလိုက်မယ်။ဘုန်းကြီးတို့အိန္ဒိယနိုင်ငံကာလကတ္တမြို့ကိုသီတန့်လေရင်ဖြင့်သွားပြီးအရှင်သာရိပုတ္တရာအရှင်မောဂလန်တို့၏ဓာတ်တော်တွေကိုထင်ရှားစွာသူ့ခဲ့ရတယ်။ဒီဆရာတို့ကြီးဟာမာဇီဆရာတို့ကြီးဟာအရှင်မောဂလန်နဲ့အရှင်သာရိပုတ္တရာကိုကာလကတ္တအိန္ဒိယမှာသူ့ကိုယ်တိုင်ဖူးခဲ့ရတယ်တဲ့။ဆက်ကြည့်။ပဂတိအယုအတိုင်းပါပဲ။ပဂတိယုအယုအတိုင်းပါပဲ။ဘာအလုံးမှမဟုတ်ဘူး။အယောင်အဆင်းကဖြူဖွေးနေတယ်ပုံသဏ္ဍာန်ကတော့လက်စစ်ရုပ်ကလေးတွေဟာလက်စစ်ကလေးများအတိုင်းပါပဲအဆုံနှစ်ဖက်အစစ်နေရာများကကြီးပြီးခါလေကသေးနေတယ်ဆိုတော့ဤပြင်ယဟနာများ၏ဓာတ်တော်များဟာဓာတ်တော်များဟာလည်းပဂတိအယုအတိုင်းပဲရှိလိမ့်မယ်ဆိုတာသံမယဖြစ်ဖို့မရှိပါဘူးဒါကြောင့်အခုမြန်မာပြည်မှာယုဒေ၄ဆန်းတဲ့ဆရာတော်တဘာဝပြန်တော်မူလို့မိဘကြိုတဲ့အခါကြောက်ခဲလုံးကလေးများလို့ဓာတ်တော်များကြတယ်ဆိုတာကိုရှင်းပြီးယုံကြည်ကြဖို့ပါပဲစဉ်းစားရှင်းပြီးတော့ယုံကြည်ဖို့ပဲတဲ့ယနေ့ကမ္ဘာကြီးစီရင်မှာကိုယ်ွယ်ထားတဲ့အရှင်သာရိပုတ္တရာအရှင်မောဂလန်တို့၏ဓာတ်တော်များကိုဖူးမြော်ကြည့်ကြည့်ပြီးတော့ဆုံးဖြတ်နိုင်ပါတယ်အဲ့ဒီဓာတ်တော်နှစ်စုဟာဟိုးတုန်းကကာလကတ္တမဟာဘောဓိကျောင်းဓာတ်တော်တိုင်ထဲကအယုဓာတ်တော်တည်းမှာပြေးလိုက်တဲ့ဓာတ်တော်အသေးငယ်လေးနှစ်စုဖြစ်ပါတယ်အဲ့ဒီဓာတ်တော်တိုင်ထဲမှာလက်ချောင်းယုတ်တိုင်းပဂတိအယုအတိုင်းအယုဓာတ်တော်ကြီးကြီးတွေလည်းတော်တော်များများရှိနေပါတယ်။ဒါကြောင့်ယန္နံဓာတ်တော်ကတော့ပဂတိအယုအတိုင်းသာဖြစ်တဲ့နယ်လို့ခေါင်းကြီးများကသဘောကျနေတယ်။ပြီးတော့ဒီမာတိဆရာတို့ယူဆရသလိုချင်းဓာတ်တော်ကအယုဟာအယုအတိုင်းပဲတဲ့။ယန္နံဓာတ်တော်များဘာမှမထူဘူး။ဖျားတဆူတွေတားလဲအလုံးအလုံးအမွားအမွားရှိတယ်လို့ဆရာတို့ပြောတော့တာ။ဒီအယုဆကိုထောက်ထားနေခြင်းကြောင့်နောက်ဆုံးစောင်းမြတ်ဆက်ဖတ်တော့အဲ့ဒါအခြေပြုဖတ်ချင်တဲ့စာပေတော်ချင်းညွှန်လိုက်ပါမယ်ကျမ်းစာအုပ်တော့ဤတော့ဆရာတော်ဘုရားကြီးရဲ့ယနေ့ဗုဒ္ဓဝါဒဆိုင်ရာအမေးဖြေများဒုတိယတွဲစာအုပ်ထဲမှာအဲ့ဒီတက်တော်ကြောင့်တော်တော်ချေချေပါပါတယ်အဲ့စာအုပ်လည်းပဲဒါဟုရှင်းနေပါတယ်ထွက်နေပါတယ်ဒုတိယတွဲယနေ့ဗုဒ္ဓဝါဒဆိုင်ရာအမေးဖြေများအဲ့ဒီဆရာတော်ကြီးယူဆလဲမာဖွေတဲ့တစ်ဆက်သေးပဲဒီဆရာတော်ကြီးရတော့ဦးဇင်းတို့အလောင်းတော်ကတ္တဗနေရာကိုတမန်အရာယဟနာအပါ900ကအဲ့ဒီကိုကြွလာတဲ့အကြောင်းကမှန်းရှိတယ်ပေါ့ကြွလာပြီးတော့ဒီယန္နာ900ဟာလမ်းမှာပဲပြင်းပြပန်ဆန်နေတဲ့အပေါင်း900လို့အဲ့ဒီ900ဓာတ်တော်များကိုကျင်းပုဂ္ဂိုလ်တွေကတရင်အရာသွားပြီးတော့ဒီဓာတ်တော်တွေပေါ့လေသူတို့ဒီပူဇော်အောင်သွားကြတော့သူတို့ယန္နာအပေါင်း900ရဲ့အယုတွေဟာရိုးရိုးပဂတိလူတွေရဲ့အယုအတိုင်းပါပဲအဲ့တိုင်းမတွေ့တာပါပဲဒါကြောင့်အဲ့ဆရာတို့ရလည်းပဲဓာတ်တော်ဆိုလို့ရှိရင်သူကယဟနာမှာတော့ယုံယုံပဂတိပုထုဇဉ်လူသားအယောကဲသူပဲဒီစားလည်းယူဆပါအဲအလုံးလုံးယူဆတဲ့ဆရာတော်များကတော့ဦးဇင်းတို့ဒီတောင်နှင်းဆရာတော်ဦးတော်မသာရကတော့အလုံးလုံးသူကတော့လက်ခံပါတယ်လုံးလုံးရှိနိုင်တယ်ဦးဇင်းတို့ကိုယ်တိုင်တုံ့တက်ချက်ရတော့အလုံးလုံးနဲ့ရှိနိုင်တယ်အယုတ်တိုင်းနဲ့ရှိနိုင်တယ်ဦးတော်ဒီလိုပဲတုံ့တက်ပါတယ်နှမျိုးလုံးရှိနိုင်တယ်ပေါ့ခက်တာကယုံကြည်လို့ဒီဒကာဓမ္မတွေဟာကတရားတွေလွန်ပြီးတော့ကိုယ်ဆရာတော်ကတချို့ကလည်းတိတ်ပြီးတော့ယန္နာအထင်းထင်းနေတာကိုပြီးတော့ပြောအောင်လို့ပြောအောင်ပါပဲဒီလိုမှလည်းတချို့ကယောဂီများကြီးယန္နာထင်အောင်လို့ဓာတ်တော်ကြောင်လှုပ်တယ် တိတ်အောင်ဖို့ကောင်းပါဘူး။ယံဘုရားပုထုဇဉ်မှာဒါမျိုးလေဓာတ်တွေကြောင်းလောက်ပြလို့ရတယ်။သူကမေးပြီးပြီ။အဲ့ဒီဒီဆရာတော်ကခုဗမောဆရာတော်ပေါ့ဆရာတော်ဥပမာကခုရှိတဲ့ဆရာတော်ကြီးဒီရဝရတက္ကသိုလ်ကဆရာတော်ရဲ့တော်ဒီဖူရိပါဓာတ်တွေကကျွမ်းကျင်တယ်။အဲ့ဒါမေးကြည့်တော့ဟုတ်တယ်ဥသဝနာကြီးတဲ့။ဆိုကြဒီမှာစားလဲကြောင်းမရေးပါနဲ့တဲ့။သူကတရားတွေပဲပြန်မှဆိုလို့ပေါ့အခုနဲ့သားတော်မေယူတရားတွေပဲဖြစ်ခေါ်လိုက်တယ်အဲ့ဒါဟုတ်တယ်ဗျာတဲ့သူပြောတော့တန်းနားတယ်ဗက်တက်ဗက်တက်တွေဆက်ပြီးတော့ထိုးရင်အကြီးရတယ်ပေါ့အဲ့ဒီအကြီးကိုဆိုကြပါဆိုဘုန်းကြီးတွေပါပြန်တော့ဝဲဘုန်းကြီးရဟန္တာထင်သေးခြင်းအဲ့ဒါဗက်တက်တွေလူတွေမသိအောင်လောင်းထည့်ထားလိုက်ပေါ့နောက်မိတွေလူလိုက်အဲ့ဒါအဲ့ဒီဟာတွေကမုတ်တူပြီးတော့အလုံးလေးကြံခဲ့တာအတတ်တော်အတူပါလဲဒီအဲ့လိုနဲ့ရှိတယ်ပြည်တတ်တို့နောက်ဦးစင်းဒီကြွလာခဏမှတခါပို့ပြီးတော့ဟန်အောင်ဆရာကောင်းတာကအခုရန်ကုန်မှာလည်းပဲတက်တော်တာတခုတိုးနေတယ်မြို့နံမှာတော့ထိုင်းကြတော့ဥပ္ပေဖြစ်တယ်မှာဆိုးလို့နောက်ဆုံးရှင်ပြည်သားကရန်ကုန်ရောက်ဆရာတော်ကသူကလည်းတက်တော်ပြကျင်တော့အဲ့ဘုန်းကြီးမှာတက်တော်တွေသွားတောင်းတယ်သူတကာတော့မှအသိတင်နေပေါ့တကာတော့မှတက်တော်တွေကပေါ်လိုက်တာဗျာဘယ်လောက်ပြလိုက်တယ်မှတ်တယ်နှစ်တင်းလောက်ပြလိုက်တယ်တင်းတောင်းကြီးတွေနဲ့အဲ့တော့ဆရာတော်လည်းအောင်းနေဟာအများကြီးဒါတက်တော်တွေပေါ့ဒါနဲ့ဦးရင်းကတော့ဇာကြီးတော်သူကခေါ်ပြဦးဆောင်ကလှုပ်ဆောင်ပါအောင်ခင်ဗျာတဲ့ဒီမှာတက်တော်တွေကပေါ်တာဗျာနှစ်တင်းလောက်ရလာတယ်ဒါကလိုရင်လောင်းလို့ပြောတယ်အဲ့ကျတော့ကြားလမ်းမှာဘုရားဦးဇင်းသိချင်ကြည့်တော့ယောဂီမကြီးတချို့တရားတွေကသူကအချောင်းနေပါလားအလုံးမဟုတ်ဘူးဖြောက်အများကြီးဘူးအဲ့တော့ဓာတ်တော်ဆိုတာဘေးသမားသိတဲ့အတိုင်းပဲပြေပေါ်မှာတင်ပြီးတော့တူနဲ့ထူကွဲရလားမကွဲရဘူးဘာမှဖြစ်မသွားဘူးဘယ်လောက်ထူထူအဲ့ဦးဇင်းတန်လျာဝင်တော့အဲ့ဒီအချောင်းလေးချိုးလိုက်တဲ့ယောဂီကအသားလေးကျိုးသွားကျိုးပြီးတော့ဗျာအထဲတွေကမြက်ပင်ကြီးထွက်လာကျင်းလားအဘယ်နဲ့မြက်ကဒီကတော့ရောက်နေပါလေပေါ့နောက်မှဦးဇင်းရတာဟာအောင်းဆရာဘာဒီတဲ့တော့မြက်ပင်တော့တွေ့နေပြီပေါ့ဒါနဲ့နောက်ဆက်ဆက်တုံလန်းကြီးတော့ဟိုးပြင်းမနာဘက်ကတောင်တောင်မှယောဂီတို့ကြီးတက်တုံနဲ့တထေရတဲ့အဲ့ဒီကြောက်ခဲတွေအများကြီးရှိတယ်။သွားကျုံတော့အများကြီးရတယ်။သူကဆေးပြီးတော့ထိုင်ဓာတ်တော်ပဲဝေးရကြည့်။အဲ့ဒါကြောက်ခဲတွေ။အားကြောင့်ဦးဇင်းချိုးကြည့်တဲ့အခါမှာတစ်ခါမှမြက်ပင်ကြီးတွေ့တာ။ငါကြောက်ကလေးတွေဘာလို့လဲ။အဲ့တော့အဲ့လိုပုံပေတဲ့လောကမယုံမှာပေါ်နေပြီ။ဒါကြောင့်ချင့်ယုံတာအကောင်းဆုံးပေါ့။ဒါတော့အချင်းချင်းတို့မှာဦးဇင်းသိချင်တာကတော့ယန္နာများဟာသူတို့အတိတ်ထံရှိရင်တော့ဓာတ်တော်ထားလိမ့်မယ်မလို့ရရင်ဓာတ်တော်မထားဘူးလို့မှတ်ပါဒါကြောင့်ယန္နာတဲ့ဓာတ်တော်မကြဘူးဟုတ်လားအဲဒါဓာတ်တော်မကြတဲ့ယန္နာများကိုဒကာဒမတို့ကဓာတ်တော်တကူတဲ့တိုင်းတာပြီးတော့ဟာပုထုရှင်ကြီးပဲလို့မဆုဆဲမကဲ့ရဲ့မိဖို့ဒါဥစဉ်တတိပေးခြင်းဖြစ်ပါတယ်အဲဒီကြားထဲမှာဖြတ်ပြီးတော့သူတို့ရာဒီဥစဉ်ပြီးခဲ့တဲ့ဟိုဘာလောက်ကရန်ကုန်ကြွလာတော့ဓာတ်တော်ပူတော်တခုနဲ့သွားကျုံတော့ဥစဉ်တကာတယောက်ကလိုက်ဖို့သူကြတာပြောမနေတာတပည့်ခေါ်လေးပေါ့။ဒါဒီဓာတ်တော်ပြတဲ့ပုဂ္ဂိုလ်များတတိမထားမိတာလားဘာလားမသိဘူး။သူတို့အဲ့မှာဦးဇင်းတို့ဒီဓာတ်တော်ပလင်းကြီးတစ်ခုထဲမှာစာရေးထားတယ်။အရှင်ဓဗ္ဗာကြီးဓာတ်တော်တရားမှတ်တာသူဒေသနာတစ်ခုအရှင်ဓဗ္ဗာ။ဟုတ်တယ်သိလိုက်ပြီဟာဒါဆိုတော့ဒီပြာလေးမှားပြီလို့။ယောဂီတို့အရှင်ဓဗ္ဗာကဓာတ်တော်မထားဘူး။ဖြတ်တဲ့ကအရှင်ဓဗ္ဗာဒီနေ့မှာအရှင်တပ်ပဟာနောက်ဦးဇင်းတိတံပေါ်နောက်သုတ်တန်တရားဟောတဲ့အခါနောက်ဝါရင်းကြတော့လေဒီတင်းညီနောင်မှာဦးဇင်းရောက်ပြီးတော့ဟောပေးပါအောင်မဒီအချင်းပေါ်အခုတော့အချင်းလေးပြောမယ်အရှင်တပ်ပဆိုတာခုနှစ်နှစ်သားနဲ့ရန်တာဖြစ်တယ်ပုံရင်းလေးပွားတယ်ဒါမှသူ့မှာဝေကျွေးပါတော့မိမနဲ့သုံးရင်သမုခါရှင်လည်းမဟုတ်ဘဲနဲ့ရန်တာဖြစ်ပြီးတာတော့ဒီရောက်တဲ့အချိန်အဲ့တော့သူပရိနိဗ္ဗာန်ဆန်တာလေကြသူကသူကြာကြာပရိနိဗ္ဗာန်ဆန်တယ်မြတ်စွာဘုရားခွင့်တောင်းပေးတဲ့အခါမှာဒီကောင်းငင်အမြင့်ကိုသူတကူနဲ့တက်ပြီးတော့ကောင်းငင်မှာပဲဒီမင်းလေးခွေထိုင်ဒီသောကတိုင်းပေါ်မိကတိုင်းဝင်လာပြီးတော့အဲ့ဒီမိကတိုင်းနဲ့ပဲသူ့ခန္ဓာကိုပြန်ရှုလိုက်တယ်ဘယ်သူမှရှုရမလို့သူရဲ့အဖေကြီးတကူနဲ့ပြန်မိရှုလောင်ပေါ့ဗျာကောင်းငင်မှာလည်းလောင်နေတယ်အစာမှာတော့အတိအကျပြပါတယ်အာလုံးခန္ဓာကိုဒီလိုပျောက်သွားတယ်တဲ့ဘာမှမကြံပါဘူးတဲ့ပြားတော့မကြောင်ကတ်တော့ဆိုဝေးအဲ့ဒါရမ်းတာဖြစ်တယ်တော့ကိုယ်နဲ့သွားကြည့်တဲ့အချိန်မှာအရှင်ဓမ္မရဲ့ဓာတ်တော်လို့ပါတော့ခဲ့မှန်နေပါဦးမလားမှန်ပါဘူးမှန်တော့ခရဒီဓာတ်တော်ဘုရားပုဂ္ဂိုလ်တွေကခက်လိုက်နေတယ်မှာသူစာမကြည့်လို့အရှင်တို့ကဓာတ်တော်မထားဘူးဘာမှမထမ်းမချမ်းခဲ့ဘူးဒါကြောင့်ယဟန်နာတိုင်းဓာတ်တော်မထားဘူးလို့သိထားပါအဲ့တော့ယဟန်ဆိုရင်ယောဂိညာကြီးယောဂိညူတာပဲမကောင်းဘူးလားက
ောင်း
ပါရဲ့ဗျာကောင်းတယ်ဂျီညူလာကုလို့ရတော့တာပဲကိုယ်လည်းမသိပဲနဲ့ယဟန်နာပဲချက်မပြောနဲ့ခုတ်ရင်တော့မဟုတ်ရင်ဒီဝါရကံမျိုးအကုလို့ဖြစ်တတ်ပါတယ်နော်ဒါလည်းမှန်ကဲသာသနာ့ရှိစေသွားကြစို့ဒီနေ့ဦးလင်းရောတရားပြည့်ယောဂိငါတို့ကအတိတ်နဲ့ဘူးတာထည့်တယ်ပြေးပါဒီတော့ခန္ဓာ၅ပါးဖြစ်ပုံပြက်ပုံအသေးစိတ်ခန္ဓာ၅ပါး ဖြစ်ပြသွားမဲ့နေရာက6နေရာရှိမယ်မျက်စိနားနှာလျှာကိုယ်ပေါ့ဒီ9နေရာရင်တော့ခရယဝုဒ္ဓပေါ်တဲ့နှလုံးအိမ်ပေါ့အဲ့ဒီ6နေရာမှာခန္ဓာ5ပါးဖြစ်ပြီးတော့ပြည့်လိမ့်မယ်ယောဂီတို့ကအဲ့ဒီအာယုံ6ပါးကလာပြီးတော့တိုက်တဲ့အခါတည်းမှာတတိထားပြီးတော့ခန္ဓာ5ပါးဖြစ်ပြက်ကိုငြင်းနဲ့သိပြီးပြရမှာပါပြက်သွားတဲ့ဆိုတော့ငြင်းနဲ့သိရင်ပြီးတာပါပဲဒါဆိုရင်စက္ကုပဒါရကောမျက်စိအကြည့်ရောမျက်စိမှာခန္ဓာ5ပါးဖြစ်ပြီးတော့ပြက်ပုံကိုသာတို့လက်တွေနှစ်ခုလုံးပါအောင်ကြိုကြစို့ခန္ဓာတို့ပါပါသွားအောင်ကဲယောဂီတို့ခုဒီမှာမိုက်မှာချိန်တာခိုင်းမှာဇွန်လန်းကုန်းလေးတွေ့တယ်မို့လားတွေ့တယ်လှမ်းကြည့်လိုက်ပါဒါလက်တွေရိုးရိုးချွတ်တအောင်လို့ကဲလှမ်းကြည့်တော့မြင်ပြီတဲ့အဲ့ဒီဒီပန်းကုန်းဆိုတာဟာယောဂီတို့အဆင်းယုံပါပါလိမ့
်
အဆင်းယုံအဲ့ဒီအဆင်းနဲ့ယောဂီတို့စက္ကုပ္ပဒါရမျက်စိကြည့်ဥကမတိုက်ဘူးလား
ဟုတ်ပါပါခင်ဗျာ
တိုက်တယ်တဲ့အဲ့ဒီတိုက်တဲ့အချိန်မှာသူလည်းပြက်သွားအဆင်းယုံလည်းပြက်သွားအကြည့်ရမျက်စိကြည့်ကိုလည်းပြက်သွားပြီ၊ကြိုက်တဲ့ဆင်းပြက်သွားတာ။အဲ့တော့အစင်းယုတ်တည်လည်းပဲယုတ်တရား။ဇကုဘဒရမျက်စိကြည့်ယုတ်တည်လည်းပဲယုတ်တရား။အဲ့တော့မှတ်လိုက်ပါ။ယုတ်တရားဆိုရင်ယုတ်ဘက်ခန္ဓာ။ယုတ်တရားဆိုဘာခန္ဓာ
။ယုတ်ဘက်ခန္ဓာပါဗျာ။
အဲ့ယောဂီတို့အသေးသေးမှတ်။နောက်ပါလေကျဦးစင်းကခန္ဓာအမည်မပြောဘူး။တရားကိုပြောမယ်ယောဂီတို့ကကိုယ်ဉာဏ်နဲ့ကိုယ်ဖွဲ့လိုက်အဲ့ဒါဉာဏ်တက်တယ်။ဒါဆိုယုတ်တရားတွေ့ရင်ဘာခန္ဓာလဲ။ပုံတွေမှတ်လိုက်တော့ဘာယုတ်ယုတ်တဲ့28ပါးမှာဘယ်ယုတ်တွေ့တွေ့ဘာခန္ဓာ
ယု
တ်တဲ့ခန္ဓာတော့အဲ့ဒါမှတ်။ဒါဆက်ပြောမယ်။စိတ်တွေ50နှလုံးထဲမှာလည်းပဲအေးစိတ်ထဲမှာလည်းယောဂီတို့စိတ်69ပါးထဲမှာမြင်သေးသေးကြားသေးသေးနားသေးသေးစားသေးသေးခင်းသေးတွေးကြံသေးသေးကစပြီးတော့ဘယ်စိတ်တွေတွေ့စိတ်တရားမှန်တယ်မြတ်ဝိညာဉ်နဲ့ခန္ဓာလို့မှတ်။စိတ်တရားမှန်တယ်မြတ်ဘာခန္ဓာ
ဝိညာဉ်နဲ့ခန္ဓာပါဗျာ
။အေးယူဘခန္ဓာကဖောက်ပြန်တဲ့သဘောတရားဝိညာဉ်နဲ့ခန္ဓာကအာယုံကိုသိတဲ့သဘောတရားဒါလေးတွေခါတဲ့သိတာ။နောက်တကစေတသိက်50နှလုံးထဲကအစင်းအတန်အနှံ့အရသာအတွေ့အထိအတွေ့အာယုံဆိုတဲ့အာယုံ6ပါးရဲ့အရဏာကိုခံစားတဲ့သဘောတရားတဲ့ဝေဒနာစေတသိက်ပဲအဲ့ဒီဝေဒနာစေတသိက်တွေ့တိုင်းတွေ့တိုင်းခန္ဓာဖွဲ့ရင်ဝေဒနာခန္ဓာလို့သိပါဝေဒနာကိုခန္ဓာဖွဲ့ပါခန္ဓာ
ဝ
ေဒနာခန္ဓာပါဗျာဒါလည်းမှတ်မိအောင်မှယုံကြည်နော်အဲ့ဒီစေတသိက်50နှလုံးထဲကအစဉ်အတန်အနှံ့အရသာအတွေ့အထိအတွေ့အာရုံဆိုတဲ့အောင်းချောက်ပါကိုမှတ်သားတတ်တဲ့သဘောတရားတင်ညာစတိတိတွေ့တိုင်းတွေ့တိုင်းတင်ညာခန္ဓာလို့မှန်တင်ညာစတိတိတွေ့တိုင်းဘာခန္ဓာတင်ညာခန္ဓာစတိတိ50နှလုံးထဲကဝေဒနာတင်ညာနှစ်ပါးနှုတ်တော့ဘယ်လောက်ကျန်50ကျန်အဲ့ဒီ50မှာစေတနာဥဆောင်တယ်အဲ့ဒီ50လုံးလည်းပဲတပါးချင်းတွေ့တွေ့အပေါင်း50လုံးတွေ့တွေ့သူ့ကိုသင်္ခါရခန္ဓာဖွဲ့ဘာခန္ဓာတဲ့ဒါတို့ယောဂီတို့အကြံဉာဏ်အဖြင့်ခန္ဓာဖြစ်ပုံသိတော့မယ်။အဲအခုအစင်းယုံနဲ့ဇွန်မားကုန်းဆိုတဲ့အစင်းယုံနဲ့ယောဂီတို့ရဲ့သက္ကုပ္ပဒရာအခြေုပ်တိုက်ပြီးအဲ့တော့ဒီအစင်းယုံကလည်းပဲဖြစ်ပြီးတော့ပြက်ပါတယ်ဆိုတော့အစားထုတ်ပြန်ပြန်ဖြစ်တဲ့အတွက်ကြောင့်ဒါမပြည့်ဘူးလို့ထင်နေရတာတကယ်တော့အစင်းယုံတရားသဘောတရားလေးပါ။ပန်းဆိုတာကပြဉ္ဉံအစင်းယုံကမှပရမအဲ့ဒီအစင်းယုံကပြည့်တယ်ဘန်းကုန်းရဲ့ပြက်သွားတာမဟုတ်ဘူး။သဘောတရားလေးကပြက်သွားတာပရမရုပ်ကလေး။ဒါကမျက်စိဒီယုံတဲ့မျက်စိကြိုကလည်းမျက်လုံးကြီးတစ်ခုလုံးကပြည့်ညက်ကြည့်ပါမရှိဘူး။ဒီဆင်းရုံနဲ့တိုက်တဲ့အခါမှာအရေးပေါ်တဲ့သဘောကလေးကမှအရာစက္ကုပဒရအကြည်ယုံသူကလည်းပဲပြည့်နေတယ်။အဲတော့သူတို့နှစ်ပါးဒီယုတ်တရားဖြစ်တော့ဘာခန္ဓာဖွဲ့။ဟောဒီတော့ယောဂီတို့မြင်တဲ့အချိန်မှာယောဂီတို့စက္ကုပဒရမျက်စိထဲမှာယုတ်ခန္ဓာတစ်ပါးပြည့်မသွားဘူးလား။အေးမျက်စိထဲမှာတင်ဖြစ်မျက်စိထဲမှာတင်ပြတ်သွား။ကိုယ်နဲ့ဘာမှမဆိုင်ဘူး။အဲဒါကိုတရားမသိခင်ကဟိုက်ဟောင်းငါလို့ထင်တာကဲငါဟုတ်ကဲ့လေသူတဘောသူဆောင်သူ့လို့သူလို့ထားသူ့ဘာတို့ဖြစ်သူ့ဘာတို့ပြက်သွားတယ်ဖြစ်တာကဇာတိပြက်တာကပေတာမရဏပေါ့ဗျာအပေလေးတွေပေါ့ကဲဒါဆိုရင်ယူဘခန္ဓာပြက်ပုံသိပြီအဲ့လိုမြင်ယောဂီတို့တန်းဟာဇွန်ပန်းကုန်းလေးပဲလို့အစင်းအာယံကိုသိတဲ့စိတ်လေးမပေါ်ဘူးလားဟောအဲ့ဒီသိတဲ့စိတ်ကိုဒါပါဠိလိုစက္ခုဝိညာဉ်စိတ်ဒါစိတ်မြန်မာလိုမြင်သိစေမြန်မာလိုပါတဲ့မြင်သိစေ
ပါ
ဗျာကြယောဂီတို့မြင်သိစေလေအဲ့ဒီသက္ကုဝဒရာအကြီးမှပေါ်မလာဘူးယောဂီတို့သူတို့ကတော့အမှန်ကတော့ဒီပိုင်းနဲ့ပြည့်ဒီပိုင်းနဲ့ပြည့်တာဖယားကအသေးသေးသိအောင်ဟောလို့ဖယားဟောခဲ့တဲ့ဥဒ္ဓနောကအသေးသေးပြန်ဟောနေတယ်ဟုတ်လားအမှန်ကဒီပိုင်းနဲ့ပြည့်ဒီပိုင်းနဲ့ပြည့်တော့အဲ့တော့မြင်သိစေလေပေါ်ပြီတဲ့အဲ့မြင်သိစေလေကဝိညာဉ်နဲ့ခန္ဓာဘာခန္ဓာလဲအေးစိတ်တရားမှန်တယ်မြတ်ဘာခန္ဓာလဲ ဝိညာဉ်နဲ့ခန္ဓာဖြစ်ပြီးတော့ပြတ်သွားပြီအဲ့တော့အယုဘခန္ဓာဖြစ်ပြီးတော့ပြတ်တာကိုသိရင်ကာယ ानु ပတနာတတိပဋ္ဌာန်လို့ခေါ်တယ်အယုဘခန္ဓာတပါးပြတ်တာလေးသိလေကိစ္စပြီးတာပဲတခါအခုမြင်သိစိတ်ပြတ်သွားတာသိရင်ဒါစိတ်တန်ဥပဒနာတတိပဋ္ဌာန်လည်းပြီးတာပဲကိစ္စတပါးကြီးပြုလဲပြီးရဲ့၅ပါးမရှိလဲပြီးတယ်လို့မှတ်ပါအဲ့ဒီမှာယောဂီတို့မြင်သိစိတ်နဲ့ဒီစိတ္တိခုနှစ်လုံးဖြစ်နေတယ်ဒါလေးတော့နှက်ကြပေါ့ဒီလိုကနော်လိုက်ဆိုသံသာဝေဒနာပညာစေတနာဧကကတဇီဝိဒိဋ္ဌိမနတိကာရသံသာဝေဒနာပညာစေတနာဧကကတဇီဝိဒိဋ္ဌိမနတိကာရမထာယောဂီတို့အဲ့ဒီစေတသိက်ခုနှစ်လုံးကိုပါဠိလိုတပ္ပစိတ်တာဒါရဏစေတသိက်လို့ခေါ်တယ်။မြန်မာလိုဆိုရင်တော့ကောင်းတဲ့စိတ်ဖြစ်ဖြစ်မကောင်းတဲ့စိတ်ဖြစ်ဖြစ်ကုသိုလ်စိတ်ဖြစ်ဖြစ်အကုသိုလ်စိတ်ဖြစ်ဖြစ်အပြာကတ္တစိတ်ဖြစ်ဖြစ်ဘယ်စိတ်ဖြစ်ဖြစ်တဲ့အမြဲတမ်းလက်ပြီးတော့ဖြစ်တဲ့စေတသိက်ခုနှစ်လုံး။အဲ့ဒီစေတသိက်ခုနှစ်လုံးတည်းပဲပြောမယ်။ဖတ်တာဆိုတာကအာယံကိုတွေးကြည့်တဲ့သဘောတရားစေတသိက်ကိုဖတ်တာစေတသိက်ခေါ်တယ်။ဖတ်တာဝေဒနာဆိုတာကသဇောအာယုံအရတာကိုခံစားတဲ့သဘောတရားစိတ္တိတ်ကိုဒါဝေဒနာစိတ္တိတ်လို့ခေါ်တယ်။ပညာဆိုတာကအာယုံကိုဒါဘာအစင်းမဲ့ဘာတမ်းမဲ့ဘာနာမဲ့လို့မှတ်သားတဲ့သဘောတရားဒါလေးကိုပညာစိတ္တိတ်ခေါ်ပါတာပညာစိတ္တိတ်အသေးပဲပေါ့။စေတနာဆိုတာကအဲ့ဒီအစင်းအတန်းအနှံ့ရတာကိုတွေ့ကြင်အောင်မြင်ကြင်အောင်ကြားကြင်အောင်တိုက်တွန်းနှိုးဆော်တဲ့သဘောတရားဒါလေးကိုစေတနာလို့ခေါ်တယ်။ဧကကတ္တဆိုတာအဲ့ဒီအခုပန်းကိုကြည့်ရင်ယောဂင်များကြည့်တဲ့ခိုင်မှာပန်းရှိမှာအာယုံစိုက်မသွားဘူးလားတခြားပြေးလေလားအဲ့ဒါသမာဓိပဲပါလေဩငါတို့သီလသမာဓိပညာနဲ့ဝိပဿနာတရားစကားတွေဝင်တဲ့ဒီတရားတွေနားရတယ်ခုမှသိတယ်သမာဓိဆိုတာစေတသိက်ပဲသမာဓိဆိုတာဘာပါလဲစေတသိက်အဲ့ဒီဧကခရစေတသိက်ကိုပြောနေတာဒါကြောင့်ဉာဏ်နဲ့ကြားတဲ့နာနဲ့စားတဲ့ကြည်တန်တွေးကြံနိုင်ခန္ဓာ၅ပါးအနိစ္စလို့ဖြူပွားနေတာဟာအဲ့ဒီဧကကတ္တစေတသိက်ကိုခဏိကသမာဓိနဲ့ဖြူပွားနေခြင်းလို့သိပါဒါအရင်ကတည်းကဥစဉ်ပြောခဲ့ပြီလေဒီသမာဓိဟာတကူတကန့်လွတ်ယူစရာမလိုဘူးအာယုံစိုက်တန်နဲ့ပါသွားတယ်ဥမာတကူစေဝနာတရားဝိတုစာကိုဖတ်တယ်ဟိုအာယုံကဘယ်မှာမတော့အဲ့ဝိတုစာနဲ့ကိုစိုက်နေတာအဲ့ဒါဧကကတ္တပဲဝိတုသမာဓိပေါ့ဒါမကောင်းတဲ့သမာဓိဒီလိုပေါ့ဒါဒီသမာဓိလုံးစရာမလိုဘူးနာဇောဝိတ္တိဆိုတာကအဲ့ဒီနံတရားတွေမပြည့်စုံအောင်ဆောက်ရှောက်တဲ့စေတသိက်သူ့ကိုနံဇီဝုဒ္ဒလည်းခေါ်ပါတယ်။တချို့ကလည်းအတဲ့ကြတာအတဲ့မဟုတ်ပါဘူး။နံတရားပါလို့ဇီဝုဒ္ဒေစေတသိက်။နောက်မနတိကာရဆိုတာအာယုံကိုနှလုံးသွင်းတဲ့သဘောတရားစေတသိက်လေးပါပဲ။အဲ့တော့ဒီစေတသိက်ခုနှလုံးဟာစိတ်ဖြစ်တဲ့အမြဲတမ်းဖြစ်တယ်လို့သိပါ။ဒါဆိုရင်အခုစေတသိက်ခုနှလုံးယောဂီတို့ညီလေးစင်းနဲ့ဒီလိုစေတသိက်ခုနှလုံးလားမဖြစ်ဘူးလား။ဖြစ်ပြီတဲ့ကဟောအဲ့စေတသိက်ခုနှလုံးထဲကဝေဒနာစေတသိက်လေးဒီဟောမြင်ရတဲ့ဟောဒီဇေဘယ်ပန်းဇွန်ပန်းဆိုတဲ့အဆင်းယုတ်လေးယောဂိညာအရာနာလေးမြင်ရတဲ့အရာကမခံစားဘူးလားဒီဗျာအရှင်စံခံစားတာငါလားဝေဒနာခံတာဒီသူ့ဘာသူလာပြီသူ့ဘာသူခံစားတာငါသွားမစွဲနဲ့ဘယ်လိုမစွဲနဲ့စွဲရင်အပေကြတာသူ့ကြောင့်ကြတာမစွဲဘာဖြစ်ဘူးကြည့်ကြည့်လိုက်ကြားရင်လည်းကြားမှာဒီပေါ့သိလိုက်ပါသိရောကွာမဆွဲနဲ့အေးဆွဲတာကဒိဋ္ဌိလို့ခေါ်တယ်ဒီလိုယောဂီတွေဒီဒိဋ္ဌိယောဂီကခွာပြီးသွားရင်ယောဂီလည်းတကယ်ကွာသွားမယ်ဆိုရင်တော့ဝမ်းတာဘယ်တော့မှပြန်မသွားဘူး तू ကအပေချတာမှ तू ကအရင်ကြီးဆုံးအဖြစ်ကအချက်ပဲဒါဆိုရင်အဲ့ဒီခံစားတဲ့သဘောဟာဝေဒနာစတဲ့သူ့ကိုဝေဒနာခန္ဓာဘွဲအဲ့တော့မြင်တဲ့အရာတာကိုခံစားတဲ့ဝေဒနာဝေဒနာခန္ဓာကိုဖြစ်ပြီးတော့မပြည့်ဘူးလားအဲ့ဒီခံစားတဲ့သဘောလေးအဖြစ်အပျက်ကိုရှုရင်တောင်ဝေဒနာ ानु ပဒနာတတိပဋ္ဌာန်ဒီလိုလဲခွဲတယ်။နောက်အဲ့ဒီစေတသိက်ခုနှစ်လုံးထဲကဟောတစ်လုံးပြီးတော့၆လုံးကျန်ဟာပညာစေတသိက်လာခဲ့သူကဒီပန်းလေးမြင်တာဟာဇွန်ပန်းနဲ့ဇွဲပန်းနဲ့ပန်းအဖြူအောင်လေးပဲလို့မှတ်သားတယ်။အရင်တော့ကကြည်စမ်းမြင်ငါမှတ်နေတာငါသိနေတာလို့အထင်ထင်မှားလိုက်တာအခုဒီအစင်းရုပ်ဇွန်ပန်းကိုမှတ်သားတာငါလားသင်ရဲ့ခန္ဓာအကျဉ်းချုပ်မှတ်လိုက်စမ်းငါဆိုတာမရှိတဲ့တရားငါဆိုတာပါလုံးဝမရှိဘူးယောဂီ အခုယောဂီတို့တရားတွေညာပါနာကြတရားတွေညာပါထိုင်ကြတယ်ဆိုတာအဲ့ဒီငါမရှိဘူးဆိုတာကိုသိအောင်ထိုင်တာငါမရှိဘူးဆိုတာကိုသိအောင်တရားတွေနာတာအဲ့တော့တရားတွေထိုင်သလောက်တရားတွေနာသလောက်ငါကြီးစွဲ့မယ်ဆိုရင်တော့အဲ့ဒါဘာတရားမှမသိသေးဘူးလို့မှတ်လိုက်ငါမရှိလို့အများတန်းသိအေးအဲ့လိုတစ်ချက်သိတာနဲ့လောဘကတစ်ချက်သိတာငါတွေးလို့လောဘဒုက္ခတွေကြီးတာဒါဆိုသင်္ခါခန္ဓာကမှတ်သားတာနောက်အဲ့ဒီဘန်ကုန်းလေးကိုကြည့်တဲ့အခါမှာအာယုံပြည့်စုံတဲ့အထိကြည့်ကျင်တယ်သုံးဖို့လှရင်လှတယ်လို့ကြားရစ်ဆက်ကြည့်ကျင်တယ်ကြည့်ပြအောင်တိုက်တွန်းတယ်နှိုးဆော်တယ်အဲ့ဒါဒီတဲ့ကျင်းတဲ့စတဲ့တဲ့ငါးလုံးပဲသူကစေတနာဥဆောင်ပါတယ်သူ့ကိုသင်္ခါရခန္ဓာဖွဲ့ကျင်းတဲ့စတဲ့တဲ့ငါးလုံးကဘာခန္ဓာကဲယောဂီတို့အဲ့ဒီဇွန်မန်းကိုမြင်တဲ့အချိန်မှာအဲ့ဒီမျက်စိအတွင်းမှာပဲသက္ကုပ္ပတာရနေရာလေးမှာပဲခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်မသွားဘူးလားဟုတ်တိန်တော်ကြီးမှာဟောရောပြီမိတ်တော်ပဲတွေပါပဲကိုနဲ့ဆိုင်ရဲ့လားအာယုံတိုက်ဆိုင်တဲ့အချိန်မှာသူ့ဘာသူဖြစ်ပြီးတော့သူ့ဘာသူပြတ်သွားတယ်အဲ့လေသဘောတွေကမစွဲနေစွဲရင်ကိုပဲဒုက္ခရောက်တာအဲ့တော့နာမဟုတ်ဘူးခန္ဓာ၅ပါးဖြစ်ပြီးတော့ပြတ်တာလို့မြင်နိုင်မြင်နိုင်သိပေးလိုက်အဲ့ဒါဝိပဿနာစစ်စစ်ပဲဗျာရေမရောဘူးယောဂီတို့ကငိုးဆရာတို့ရဲ့လေအဲ့ဒါလို့ချက်ချင်းဝိပဿနာကိုရှုနေနေတာရှုတတ်သိနေတာပါသို့တော့ကိုယ်တို့ကိုယ်တိုင်မောဂဓမ္မတိကရေအများကြီးနာလာပါတယ်သို့တော့အသေးစိတ်ဟောနေတဲ့ပုဂ္ဂိုလ်မောဂဓမ္မတိကရေမှာရှားပါတယ်သူကအများကြီးနာပြီးပါပဲဒါကြောင့်ဦးဇင်းတို့အများကြီးပေါ့ဆရာမျိုးတို့ရှိတိုင်းရင်းပြီးတော့ယောဂီများကိုဒါအချင်းများကိုစုပြီးတော့လာပြီးတော့ကျေးဇူးဆက်နေခြင်းဖြစ်တယ်ကဲဒါဆိုယောဂီများဒီသိပါပြီဒါဆိုရင်ဘာဝဲမြင်မြင်ဉာဏ်နဲ့ဉာဏ်နဲ့ခန္ဓာ၅ပါးအနိစ္စလို့သိအချင်းကိုမြင်နိုင်မြင်နိုင်ဘယ်လိုသိရလဲအဲ့ဒါကြောင့်ရှင်းပွားပြီးသားဖြစ်သွားဩဝိပဿနာဆိုတာဒီလိုကိုဒါကြောင့်ဘုရားကဝိပဿနာတရားဆိုတာအရင်နေတဲ့လောက်အမြတ်များတယ်ဝိပဿနာဆိုတာအရင်နေတဲ့လောက်ပါဖြစ်တယ်အမြတ်များတယ်တဲ့ဒါလေးနဲ့သိတာနော်အဲဒကမကြီးကကြွက်ကြောက်ကြတာဟုတ်လားအဲမကြောက်နဲ့ဘာမှမဖြစ်ဘူးနော်အဲ့တော့ယောဂီများကြီးတရားနာတဲ့ခါလေကဒကမကြီးတို့မြင်တဲ့ဘယ်လိုပြောလိုက်ပါအောင်မှတ်သားစရာလေးပေါ့နော်ဒကမကြီးကတော့ကြွက်မလို့ကြောက်တာပါဟုတ်လားကျွန်တော်ဒီဘုရားလက်ထက်ကဒီမေတ္တာရေးတပါးပေါ့မေတ္တာရေးချမ်းသာတယ်တော်တော်ကိုချမ်းသာဥဒ္ဒရကရမျိုးတယ်ဥဒ္ဒရနဲ့တော်တော်ကိုမှတ်ထားပါသူ့သားကယန္နာဖြစ်သွားယန္နာဖြစ်ရတော့အခုလိုပဲဒီရွာမျိုးထဲမှာလာပြီးတော့နန္ဒကြီးတို့တရားဟောတော့သတိမာကြီးကသူနဲ့အကုန်ပေါ့ဗျာတခါတည်းအရာသွားပြီးတော့တရားနာကြအိမ်ဆောင်တစ်ယောက်ကိုထားခဲ့ဘုရားတော်ချမ်းသာတယ်သူတို့အိမ်ကိုတရားသုံးလက်တောင်ရှိတယ်ဟုတ်တဲ့တိုင်းရင်ယူကရလို့တရားနာတဲ့အချိန်မှာတတိယမာကြီးနဲ့တကွာအချင်းရန်ဒီအကုန်ကြီးပါပေါ့သူသားရဲ့ဘုန်းကြီးရဲ့တရားတော်နားပြီးငါတို့ဒီချိန်မှာအိမ်ကိုဝင်ပြီးတော့ခိုးမယ်ဆိုပြီးတော့ဥမင်လိုင်ကောင်းကြီးတူးတယ်အပြင်ဘက်ကနေပြီးတော့လိုင်ကောင်းကြီးအဲ့လိုတူးရဲကအစီကံမှသိတခါတည်းတရားဝဲပြေးတယ်ပြီးတော့မေတော်ကြီးကွာပြောတယ်မေတော်ကြီးအိမ်ကိုတခိုးကြီးဝင်တော့မယ်ဥမင်လိုင်ကောင်းတူးနေပြီဆိုတော့မရရကြည့်ဘယ်တော့တော်လို့တရားထက်အရေးကြီးတာဘာမှမရှိဘူးပြန်တဲ့ခယောဂီတို့ထပြေးရလားမပြေးဘူးနော်အေးဘယ်လိုဖြစ်ရမလဲနော်တချို့ကယောဂီတို့ဘုန်းကြီးတော်ဦးဇင်းကပြောတယ်ဒီလိုဗျာတဲ့တုံတော်ကြီးမှာတရားဟောကောင်းတဲ့ကြည့်ရှင်ဗျာရဲ့မင်းတို့ထပြေးတော့တရားမှမကျမ်းပါဘူးဟုတ်လားဘယ်နော်တဘာလဲပြန်ခဲ့တယ်ဗျာအပြင်အဲ့လိုဖြစ်မှာဆိုလို့နော်တရားအောင်ဆိုင်တာအဲ့ဒါနောက်ဆုံးအဲ့တော့ဒီမှာလေးပြန်သွားတယ်ပေါ့အဲ့ဒါယောဂီတို့ခါတဲ့ဖောက်ပြီးတော့အထင်းထင်းရောက်လာအိမ်ဝိုင်းရဲ့အကျဉ်းကိုဒုရယကြီးသွားပြောတယ်။မေတ္တာကြီးအထင်းထင်းဒဏ်ရာတွေတခုတွေရောက်ကုန်ပြီဆိုတော့သွားစမ်းငေါ့လာပြောတယ်သူကြက်တွေလုတ်ပြီတရားတွေဘာမှအရေးမကြီးဘူးလို့ပြန်သွား။နောက်ဟောကောင်းကြီးအထုပ်ကိုယ်တွေထုတ်ကြိုက်ပေါ့ဗျာခါရေဒနာကြီးတွေစိတ်ကြိုက်ပေါ့။တရားရှင်လာပြောပြန်တယ်တတိယကမေတ္တာကြီးမေတ္တာကြီးပစ္စည်းတွေအကုန်ထုတ်ပေါ်ကုန်ပြီယူကြတော့မယ်ဆိုတော့နေတော်ခက်ပါလားတဲ့။ဒီတရားတွေရေးကြည့်တာဘာမှမရှိဘူးလို့ငါပြောနေပြီတဲ့။ကွာနောက်တိုင်းနင်လာပြောနေတော့ငေါ့လိုက်နေတယ်။ရာဝတ်ထဲမှာပါတယ်။ဓညာဘူကဟိုမှာလောက်တာတပည့်တွေဓညာဘူနဲ့လင်္ကာ6လောက်ကအဲ့တတိယကတော်ကြီးနားမှာလာစောင့်နေတာသူတို့ကအကျံစီနဲ့အဲ့တော့တတိယကတော်ကြီးကလုံးဝဥစ္စာကိုယူမဆိုင်သေးနဲ့ပြန်လွတ်တာကိုမြင်တော့ဓညာဘူကြီးကလည်းကြီးညိုသွားတယ်။အဲ့မှာတင်တတိယကတော်ကြီးဒါကတော့ကြာတယ်။တတိယကတော်ကြီးခင်ဗျာတဲ့ကျွန်တော်အခုတတိယကတော်ကြီးအိမ်ဖောက်တဲ့ညမဘုံမှာကျွန်တော်ခေါင်းဆောင်ကျန်တဲ့ပုဂ္ဂိုလ်တွေဟိုမှာလက်ထောက်တွေတပည့်တွေတဲ့ကျွန်တော်က ဟိုမှာဖောက်ထွင်းနေတော့မှာတတိယကတော်ကြီးဓာရီကအချွေရနေတဲ့ဟေ့ငါ့အိမ်တော့သဘိုးဖောက်ပြရလာကြသွားကြမယ်ဆိုပြီးတော့ထရင်တဲ့တတိယကတော်ကြီးရောဒီကပြည့်တတ်တယ်ပါပေါ့ရှိတဲ့လူတွေအားလုံးကောင်းဖြတ်တတ်ဖို့ကျွန်တော်ဒီကစောင့်နေတာပါရှင်းစမ်းကြည့်ကြည့်ဓမ္မကအခုတော့တတိယကတော်ကြီးကဥစ္စာတွေလုံးဝမမှတ်ဖဲနဲ့နော်လာပြောတဲ့ကလေးမှာတော့ပြန်လှုပ်ပြီးတော့တရားကိုပြည့်စုံနိုင်တဲ့တို့ကြောင့်ဒီလောက်သူတော်ကောင်းတတ်ရှိတဲ့ပုဂ္ဂိုလ်ရဲ့ပစ္စည်းတွေယူရင်ငါတန်တရာခမ်းမှာမနေပါလားလို့ကျွန်တော်ကြောက်နေပါပါပြီ။ဒါကြောင့်လုံးဝပစ္စည်းတွေမယူတော့ပါဘူးဆိုပြီးတော့အားလုံးပစ္စည်းအားလုံးပြန်အပ်ပြီးတော့တို့ဘာတရားနာပြီးတော့မိညာဘုံညာတွေရသွားကြတယ်။ဒါနဲ့ငကားငမကြီးလည်းပဲမင်းကြီးဆိုရင်ထပြေးအောင်ပါလား။မပြေးနဲ့နော်။တရားနာမယ်။ပြောတာပြောတာပါဘုရားခင်ဗျာတကယ်ပြေးမှာပြေးတာပြေးမှာ။ဒီလိုဆက်သွားကြရအောင်။ဒါတော့အသင်းကိုလုံးကလေးညင်နိုင်ညင်နိုင်ခန္ဓာ၅ပါးအိဋ္ဌလို့ရှုအစင်းကိုမြင်တယ်ဘယ်လိုရှုဒါယောဂီတို့အဲ့ဒီခန္ဓာ၅ပါးဟာဟောဒီမျက်စိနေရာမှာတင်ဖြစ်ပြီးတော့မျက်စိနေရာမှာတင်ပြည့်သွားတယ်ကိုယ်နဲ့ဆံရဲ့ကဲခန္ဓာ၅ပါးတဲ့၅ပါးရဲ့လားမပါဘူးဗျာဒီတော့ဒီနေရာမှာယောဂီတို့ခန္ဓာ၅ပါးတော့ဒိဋ္ဌိတခါတည်းပဲခွာပေးရအောင်မယ်အဲယောဂီတို့အဲ့လိုမြင်လိုက်တဲ့အခါမှာအတိုင်းဟောဒီအချင်းယုတ်ဆိုတဲ့ပန်းကုန်ထဲမှာရောသက္ကုပဒရအချင်းယုတ်ဆိုတဲ့ယုတ်တရားထဲမှာရောယူဘခန္ဓာထဲမှာ၅ပါးတယ်။ပါပါပါ။သိကြရဲ့လား။သိကြတာယုတ်တရားငါမဟုတ်ဘူး။တက္ခာမြင်သိစိတ်တဲ့ဒီထဲမှာ၅ပါးတယ်။မပါဘူး။သိကြတယ်နော်။သိကြတယ်မြင်သိစိတ်တွေပဲတာအနန္တရားပဲ။တက္ခာမြင်သိစိတ်နဲ့ဒီလိုဖြစ်တဲ့စိတ်တွေခုနလုံးနဲ့ကဟောဒီပန်းကုန်ကိုမြင်ရတဲ့အချင်းရဲ့အရာတာကိုခံစားရတဲ့ဝိရဏခန္ဓာတွေရော၅ပါးလေ။မပါဘူးဒါလည်းနံတရားပဲစိတ္တိတ်နံတရား။တခါတဏ္ဟာပန်းကုန်လေးပဲလို့မှတ်သားတဲ့သင်္ညခန္ဓာထဲမှာ၅ပါးပဲ။မပါဘူး။တခါဒီအစင်းယုတ်လေးကိုဆက်ကြည့်ဖို့တိုက်တွန်းလို့တော်တဲ့သဘောတရား။သင်္ခါရခန္ဓာထဲမှာ၅ပါးပဲ။ကံခန္ဓာ၅ပါးကုန်ပြီငါတွေ့ရဲ့။ကဲယောဂီတို့မှတ်ထားလိုက်စမ်း။သောတာပန်နဲ့ပုထုရှင်ရဲ့ကတ္တာသံဃာဒီနေရာလေးပဲဆိုရင်ပါမလေးနော်ပုထုဇဉ်နဲ့လေးကအများကြီးမကွာဘူးကိလေသာနှလုံးပဲကွာကိလေသာ10လုံးရှိတဲ့နေရာမှာပုထုဇဉ်က10လုံးရှိတယ်သောတာပန်ကနှလုံးပြောက်ပြီး10လုံးပဲကျန်တယ်ဒါပဲကွာဒါဆိုပါလေးနဲ့ကြည့်အခုဖြစ်ပြီးတော့ပြည့်တဲ့ခန္ဓာ၅ပါးကိုတရားမသိတဲ့ပုထုဇဉ်ကငါလို့ဆိုရင်ဒါပဲအဲ့ဒါတက္ကတိရှိပါတယ်ဒီလေတက္ကတိငါလို့ဆိုတာငါမြင်တာဟုတ်လားငါသိတာငါခံစားတယ်ငါမှတ်တယ်ငါတက်တယ်လို့ဒီလိုထင်တာကုသိုလ်ရှင်ကဟောသောတာပန်ကလေဒါခန္ဓာ၅ပါးရဲ့သုံးဖို့ယုံနဲ့နံဖြစ်ပြတာငါမဟုတ်ဘူးဒါပဲယုတ်ကြည့်လို့အဲ့ဒါကကုသိုလ်ရှင်နဲ့သောတာပန်ဒီဟာလေးပဲခြားတာအဲဒါပပလေးပါငါဆွဲမှုနဲ့မဆွဲမှုဘူးငါဆွဲရင်ကုသိုလ်ရှင်ခန္ဓာ၅ပါးငါဆွဲရင်ဘာလဲခန္ဓာ၅ပါးငါမဆွဲရင်သောတာပန်ငါမဆွဲရင်ဘာလဲအေးယောဂီတို့အဲ့ဒီသောတာပန်လည်းပဲကုသိုလ်ရှင်ဘွားကနေပြီးတော့ဒီခန္ဓာ၅ပါးငါမဟုတ်ဘူးဖြစ်ပြီးတော့ပြည့်တယ်လို့ရှင်းပွားရင်းနဲ့သောတာပန်တည်တာမို့လားပြောရောက်ရည်ရှင်းပွားရင်မတည်ဘူးလားရှင်းပွားပေါ့ဟုတ်တယ်မလားကိုလိုကိုလိုကြဆိုအဲနောက်ထပ်နာအတွင်းမှာခန္ဓာ၅ဖြစ်ပြပုံသွားကြအောင်ဆိုအဲယောဂီတို့တခြင်းနံလေးဖွင့်ပြီတဲ့ဒိတ်တွေကအတန်မကြောက်ဘူးလားကြားလိုက်ပြီအဲ့တော့အတန်ဆိုတာတတ္တာယုတ်အတန်ယုတ်နာဆိုတဲ့နေရာမှာအပြင်ထွက်နေတဲ့ဉာဏ်ကြီးတို့ခုလုံးပြောတာမဟုတ်ဘူး။နာရဲ့အတွင်းထဲမှာကျွန်တော်လက်စကွန်းတရံလေးပေါ့ဉာဏ်အနေနဲ့လက်စကွန်းတရံနေရာလေးမှာနာအကြည့်ုပ်ကလေးရှိတယ်ထဲတယ်။အဲ့ဒီနာအကြည့်ုပ်ကလေးကိုအတန်ယုတ်ကလာတိုက်တာ။အဲ့ဒီမှာတင်ရာသီတွေလေးပေါ်တာ။ဒါတော့လာတိုက်တော့အတန်ယုတ်သူကလည်းပဲယုတ်တရားဖြစ်ပြီးတော့ပြက်အတိုက်ခံရတော့သောတာပတ္တာနာအချီယုတ်ကလေးသူလည်းပဲတက်ပြီးချင်းဖြစ်ပြီးတော့ပြက်သူလည်းရုပ်တရားဒီတော့အဲ့ဒီရုပ်တရားဖြစ်တော့ဘာခန္ဓာဖွဲ့ရုပ်ခန္ဓာယောဂီတို့သဘောလာပါပြီရုပ်ခန္ဓာဖြစ်ပြီးတော့ပြက်သွားပြီအဲ့ဒီဘာလဲဖြစ်ပြီးတော့ပြက်တာသိလဲတရားပဲရတယ်သဘာဝရှိလဲရတယ်အခုဦးဇနုညောင်လုံးတော်ရဆရာတော်ဘုရားကြီးကတော့ဆရာတော်ဘုရားကြီးတဲ့ဒါယန်းသစ္စာပြည့်တဲ့ပုဂ္ဂိုလ်တပါးဆရာတော်ရဲ့တပါးစီရှိတော်အားကြားတယ်။အားရတယ်တပါးစီရှိတော်ပြပါတယ်။ဆရာကြီးရဲ့ပုံဉ္ဇဉ်ဝိပဿနာဥစဉ်လေ့လာခဲ့ပါတယ်၊ရှုပွားခဲ့ပါတယ်။ ဒါဆိုရင်ယူဘက်ခန္ဓာဖြစ်ပြပုံသိပါပြီ။နောက်ဝိညာဉ်နဲ့ခန္ဓာလာကြရအောင်။ကဲအဲ့လိုအတန်ကြံ့ယောဂီတို့သိသေးလေးမပေါ်ဘူးလား။ပေါ်တယ်။အဲ့ဒီနာတွင်းမှာပဲကြံ့သေးလေးပေါ်လာတာ။ဒါသာမဲလို့သိတဲ့သူပေါ်တယ်။ဒီတော့အဲ့ဒီကြံ့သေးသည်စိတ်တရားဖြစ်လို့ပါခန္ဓာဝိညာဉ်နဲ့ခန္ဓာအဲ့တော့ကြံ့သေးလေးပြက်သွားတာကိုသိရင်လေတရားပဲ။ကံယောဂီတို့အရင်တော့ထင်ခဲ့တယ်လို့ဝိပဿနာတရားဆိုတာဖြေဒီကံတွေထွက်မှပဲလည်းလည်းအောင်ရှုမှရတာဟုတ်ကဲ့လားအဲ့ဒါအတ္တကိလေသာဗျာခုညှင်းသေးတာခေါ်ယောဂီတို့ညှင်းသေးတဲ့တရားမရအဲ့လိုညှင်းသေးတာအတ္တကိလေသာအဲ့တော့တချို့ယောဂီကထင်သွားတော့ပေါ့ဟာတရားထုတ်ရတာဒီလိုပဲလည်းလည်းအောင်နှစ်လေးပါးကြီးကြောက်ရှုရင်တော့မရှုရဘူးသူကြောက်ကြောက်သွားတယ်ညံ့သွားတယ်ပေါ့ဒီလိုလည်းငန့်စရာကြီးပဲသူတို့ရှုနေတယ်အဲ့ဒီလိုမသိချလို့မှားနေကြတာဒီတော့ဒီတရားကိုမနာပြတဲ့ပုဂ္ဂိုလ်များရှင်ယောဂီတို့ကလည်းပဲညာကောင်းတဲ့ပုဂ္ဂိုလ်များကြီးတဆင့်ကျန်ပြီးတော့ရှင်းပြကြပါတချို့ကတရားအင်းမင်းလိုချင်ကြတယ်ဆရာကောင်းမေကောင်းမရကြလို့ဆင်းရဲနေကြတာပါပင်မနေကြအဲ့တော့ဆက်သွားကြတော့ဒါတော့ဒါဆိုလို့ချင်းရောက်လို့ဉာဏ်သိစိတ်ကလေးကဝိညာဉ်နဲ့ခန္ဓာဖြစ်ပြီးတော့ပြဲဉာဏ်သိစိတ်နဲ့တို့စတဲ့တဲ့ခွန်လုံးဖြစ်ပြန်ပြီးထိုးတာတိုင်းပေါ့အဲ့ဒီစတဲ့တဲ့ခွန်လုံးနဲ့ကကြားရတဲ့အတန်ရဲ့အရာတာကိုခံစားတော့ဟောဝေဒနာစတဲ့တဲ့ဘာခန္ဓာဖွဲ့သူကလည်းဖြစ်ပြီးတော့မှာတော့ရည်ရွယ်ရတယ်အဲ့ဒါလည်းတရားပဲသိလိုက်တော့တခါဒီတန်ဟာပဲဆိုတော့ရဲ့တန်မဲ့ဘုသူ့တန်မဲ့လို့မှတ်သားတာကဒိဉ္ဇခန္ဓာသူလည်းဖြစ်ပြီးတော့ရဲဟောတပါးကြီးပြနေတာနော်တကယ်တော့တစ်ဆက်ထဲပါဒီမှာတော့သိအောင်ယောဂီတို့နားလည်အောင်တကယ်မြင်အောင်ပြနေတာနောက်ကျင်းတဲ့စတတဲ့၅လုံးပေါ့အဲ့ဒီစတတဲ့၅လုံးကဆက်ပြီးတော့ကြားပြီးအောင်တိုက်တွန်းနေအဲ့ဒါကဘာခန္ဓာလဲသင်္ခါရခန္ဓာဒါတို့ယောဂီများရှုတတ်ပြီပေါ့နှစ်ခုလေအတန်ကြားတဲ့ယောဂီများကြီးတွေအဲ့ထဲမှာငါကြာကြအောင်ဆိုကံအတန်ရုပ်ထဲအတန်ရုပ်ထဲမှာရောသောတပတ္တရငါကြီးလို့ခေါ်တဲ့ယုတ်တရားထဲမှာရောသူတို့ယူဘက်ခန္ဓာပေါ့ကဲအဲ့ဒီယူဘက်ခန္ဓာထဲမှာငါပါသလားဟုတ်ပါဘူး။ဩငါတို့ကြည်စမ်းကုသဇင်နဲ့သောတပဟာဒီနေရာလေးရှားတာပဲအဲ့ဒီယုတ်တရားကိုကုသဇင်ကငါလို့ထင်တယ်သောတမကငါမဟုတ်လို့သိတယ်ကဲယောဂီတို့ဒါလေးပဲနော်ရှားပါလားကဲဘာလဲအဲ့ဒီကြာတိစိတ်ဝိညာဉ်နဲ့ခန္ဓာတော့ငါပါပါမပါဘူးဒီစိတ်လေးသူ့ပါတော့ဖြစ်သူ့ပါသိတာအမြဲတမ်းနဲ့ရှိတာမဟုတ်ဘူးဒီအတန်နဲ့နားနဲ့တိုက်တဲ့စိတ်လေးပေါ်တာငါမဟုတ်ဘူးတဲ့ငါမပါဘူးတခါကျင်းတဲ့စိတ်လေးခုနှလုံးတွေကကြားတဲ့အရာငါကိုခံစားတော့ဝိညာဉ်နဲ့ခန္ဓာတော့ငါပါတယ်လားဟောမပါပါသေးလားတခါအဲ့ဒီအတန်မှတ်သားတော့တင်ရဲ့ခန္ဓာတော့ငါပါသလားဒီတန်ကိုဆက်ပြီးတော့ကြားပြရန်တိုက်တွန်းတော့ကျင်းတော့စတတဲ့ငါးလုံးလုံးမအောင်ငါပါတယ်။အိုးဒါဆိုယောဂိညာငါဆိုတာတက္ကဒိဋ္ဌိငါရှိတရားလားမရှိတဲ့တရားလား။အိုးမရှိတဲ့တရားချင်းငါတို့ကြည်စမ်းတန်တရာဆက်ဆက်ကရှိတယ်ရှိတယ်နဲ့ဆွဲလိုက်ကြတာ။ဆွဲတော့ယောဂီတို့ဘာဖြစ်လို့ဆွဲတော့အပေကျတာလေ။ယောဂီအဲ့ဒီအဆွဲကအပေချတာသိလား။ကျန်တာကဘာမှချလို့မရဘူး။ဒီခန္ဓာငါးဖြစ်ပုံပြီးဦးစဉ်ကိလေသာ10ပါးထဲမှာဒီကိလေသာအခြေကရာမနေ့ကရောက်ပါလေ။ဒီကဘယ်လောက်ကြောက်စရာကောင်းနေဆိုတာဒီတော့တက္ကະတိခွာနေတဲ့လက်တွေပြမယ်ကိုလည်းကခွာနေအကျဉ်းချင်းပြနေပါပြီကဲဒါဆိုရင်ဩဒါငါးအတွင်းမှာခန္ဓာ၅ပါးဒီလိုဖြစ်ပြီးတော့ဒီလိုပြတ်တာပါလားကဲယောဂီတို့ဒါလေးသိဖို့တည်းမြန်ယောဂီများကြီးဖြည်းဖြည်းချင်းကြအောင်ထိုင်ကြရမ်းလူသေးလားသိတယ်ယောဂီအတန်ကြားနေရတာကိုရှုတော့ကြားတိုင်းရှုမြင်တိုင်းရှုပြအဲ့ဒါခက်တယ်ယောဂီတို့ခက်တယ်ဆိုတာကအမှားကြအမှန်ဖြစ်ပေါ့ပင်မဆင်းရဲတဲ့ကျင်းကြီးတွေကကြာပြီဘူးဗျအဲ့တော့ဒီချို့ကလည်းပဲမဆွလုံးနိုင်ဟောတာကပဲအမှန်ချင်းလို့ယောဂီတို့အမှားကယောဂီများဘလောက်ကြာကြာမှားတာကမှားတာပဲအမှန်ဖြစ်မလာနိုင်ဘူးအဲ့တော့အချင်းချင်းတော့မှတ်ပေါ်ဗျာတရားရှိခြင်းမှဆိုတာဟာကိလေသာတွေကောင်းရမယ်ခန့်မယ်ရွတ်ရမယ်ပါမယ်ဒါကြောင့်တရားတကယ်မှန်လာပြီဆိုလို့ရှိရင်လေရှုတိုင်းမှာလေကိလေသာတွေငြိမ်းပြီးတော့ကြီးချင်းလာရှုပါများလို့ကိလေသာကုန်သွားရင်ဘူးတော့အေးကြရတယ်။ဒါကြောင့်တရားအစစ်စစ်မှန်မှန်ဆိုတာဟာဘယ်တော့မှဆင်းရဲတာတွေယောဂီများကြီးကြောက်ကြရကောင်းတယ်မရှိဘူး။အင်းမတမ်းမှအေးကြတာဒီလိုသိထားပါ။ဒါဆိုဆက်ပြီးတော့သွားကြရအောင်။နောက်ဆက်သွားမှာကငုံသိစိတ်ပါပါလိမ့်။ငုံသိစိတ်နှာခေါင်းအတွင်းမှာခန္ဓာ၅ပါးဘယ်လိုဖြစ်ပြီးတော့ဘယ်လိုပြက်တယ်လဲ။ကဲယောဂီတို့အနန္တကုလာပြီတဲ့။အနံ့ရုပ်ပေါ့အနံ့တစ်ခုခု အဲ့ဒီဉာဏ်ယောဂယောဂီတို့ရဲ့အခုနှကောင်းအတွင်းအရယောဂီဒီနှကောင်းပူကြီးတစ်ခုလုံးဟာဒါနှကောင်းကြီးကိုမဟုတ်သေးဘူးအဲ့နှကောင်းကိုအဆုံးလိုက်သွားတဲ့အခါမှာဥစ္စာဒီညက်နယ်ဝင်ရဲ့အလယ်လောက်မှာပေါ့အဲ့ဒီနှကောင်းရဲ့အဆုံးအလယ်လောက်မှာစိတ်ခွာတရံလေးရှိတဲ့အဲ့ဒီစိတ်ခွာတရံလေးဟာဒါကာဏပတရနှကောင်းအကြီးရုပ်ပဲသူနဲ့သောသောကအနံ့ဝင်တော့တိုက်တယ်တက်ပြီးနှစ်ခုလုံးဖြစ်ပြက်သွားကြတာပဲအနံ့ကိုလည်းဖြစ်ပြီးတော့ပြက်နှကောင်းကြီးလည်းဖြစ်ပြီးတော့ပြက်သူတို့နှစ်ခုသည်ယုတ်တရားဖြစ်တော့ဘာခန္ဓာဟောယုတ်ဘက်ခန္ဓာဖြစ်ဖြစ်တာသိသွားပြီ။ဩဒီနှကောင်းနှုတ်မှာဖြစ်ပြီးတော့ဒီနှကောင်းနှုတ်မှာပဲပြက်သွားတာပါလား။ဒါခါနံသီးစိတ်ကလေးပေါ်ရောတိုက်တော့ရတာ။နံရင်ပြည့်တဲ့စိတ်ကလေးပေါ့။သူလည်းဖြစ်ပြီးတော့ပြက်တာပါပဲ။အဲ့ဒီနံသီးကစိတ်တရားဖြစ်တော့ဘာခန္ဓာဖွဲ့။ဝေညာနဲ့ခန္ဓာဖွဲ့လာဖြစ်ပြီးတော့ပြက်ဘူးလား။ပြက်သွားပြီ။ဒါခါအဲ့ဒီနံဒီတဲ့နဲ့ဒီစတိတဲ့ခဏလုံးလာဖြစ်ပြန်ပြီ။အဲ့ဒီစတိတဲ့ခဏလုံးတွေကယောဂီတို့နာနဲ့အနံ့ရရတာကိုခံစားတဲ့သဘောတရားဝေဒနာစတိတဲ့ကဘာခန္ဓာ။သူလည်းဖြစ်ပြီးတော့ပြက်သွားပြီအဲ့စတိတဲ့ကဉာဏ်နဲ့ပြီးလိုက်။တခါဒါဘာနာမဲလို့မှတ်သားတော့ပညာစတိတဲ့ကဘာခန္ဓာ။ဒီသူလည်းဖြစ်ပြီးတော့ပြက်။ဟောကျင်းတဲ့စတိတဲ့ငါးလုံးကတော့တိုက်တွန်းနှိုးဆော်တဲ့သဘောတရားဆက်ပြီးတော့နာယူပြန်တွန်းနှိုးဆော်တဲ့သဘောတရားရှိလို့သင်္ခါရတဲ့ခန္ဓာဘာခန္ဓာတဲ့။သင်္ခါရတဲ့ခန္ဓာတဲ့အနံ့ဆိုတော့ဒါယောဂီညာလည်းပဲပြောလိုက်ပါအောင်လည်းမထူးပါဘူးအေးဆေးဆေးပေါ့သွားကန်ကြီးလေးဘုန်းကြီးတို့ညီမညီသမီးတွေအလားမကြိုက်ကြဘူးကြိုက်တယ်တဏ္ဍခါးများလင်းရဲ့တဏ္ဍခါးဖို့လည်းကိုနေတာမဟုတ်ဘူးနော်အဲ့တော့ယောဂီညာအလားလည်းသိမကြိုက်ကြလေနဲ့အလားသိကြိုက်လို့ရှိရင်လည်းပဲမကောင်းပါလိမ့်မယ်သွားတွေ့တတ်တယ်တဲ့ပြောမယ်ဘုရင်ဟိုမှာလျှောက်ပြတ်တော့ဉာဏ်ဆောင်ရေးတဲ့ခါဒီသင်္ခါရရံကောင်းကကျောင်းဝင်ရုပ်ကိုဧည့်ရများလို့လည်းမရေးပြမှုပေါ့။ဒါနုံတော့ဟိုးတိုးရကြတဲ့ကျောင်းသွားသွားရေးတယ်။အဲမှာကြီးဘုန်းကြီးရဲ့တမီးရောက်လည်းဒီလရှင်ဝဲ။နောက်တချမ်းတက္ကမဒီလရှင်ဝဲ။သူကရုပ်ကိုဒီလရှင်သာဝဲတာ။ဒီကဒီလရှင်နေမပါပါဘူးနော်။ကြီးကဒီလရှင်မပါပါဘူး။ဒီလရှင်နေပြီးတော့အာနာလို့။သူကရုပ်ကိုညကြတော့လေသဏ္ဍာန်ခိုးလိမ့်မယ်။လက်ရှင်ကပါကမြေတန်းခိုးလိမ့်နေတယ်လို့။အဲ့ဒါသူတို့ကလည်းဘုရားတို့လိုသိတာ။တင်းကြသူတို့ဟိုတဏ္ဍခါလိမ့်တော့ဒီလိုက်ရင်ကြီးတယောက်ကတည်းကတဏ္ဍခါကိုသိနေတတ်တာလည်းပဲရှောက်တယ်ဒီပြည့်တော်ဗျာတဏ္ဍခါလိမ့်ပြီလို့ရှင်းရင်အဲ့ဒီတဏ္ဍခါတွေပဇက်နဲ့ရှားနဲ့ထူးထူးပြီးတော့စားရတယ်တဲ့ပြောဆေးရတော်ဗျာတဲ့ကသူတို့ဟိုတဏ္ဍခါလိမ့်ကိုရင်းကြရင်းမတွေ့ဘူးယောဂီတို့နောက်ဆုံးတော့ကံကောင်းထမကြဦးရင်းတွေပါအခန်းတွေကရေဘုံဘုံသွားတွေ့တော့အာလိမ့်ရအမေဆရာတော်ဗျာတဲ့အဲ့ဒီနေ့ကျတော့ဒီပြည့်တော်လိမ့်ပြီးတော့တဏ္ဍခါကိုတို့စားကြည့်တော့ငုံပြငန်ကြီးဖြစ်တယ်ဗျာတဲ့ဟုတ်လားဒါနဲ့ဗျာလေးတို့မသိဘူးနဲ့တဏ္ဍခါဒီနေ့မှငန်းတယ်ပေါ့မိုးလင်းကပွားကြည့်ရုံးကြီးတွေသူတို့ဆိုတာသေးပုံဖြစ်နေတော့အဲ့ကောင်ကတော့သေးတယ်ဖြစ်နေတယ်ပေါ့လေဒါကြောင့်ယောဂီတို့အလှလည်းသိမကြိုက်ကြနဲ့နော်မကောင်းဘူးအဲ့တော့ဒါယောဂီတို့ငယ်လို့ဆိုတဲ့တရားလို့ပြောရတာပါတကယ်ဖြစ်ဆက်သွားကြရအောင်ဒီတော့ဒါကယောဂီတို့နှကောင်းအတွင်းမှာခန္ဓာငါးပါးဖြစ်ပြီးတော့ပြက်ကုန်နောက်ထပ်စာတိစိတ်ပါပါလိမ့်ရှားအတွင်းမှာရောခန္ဓာငါးပါးဘယ်လိုဖြစ်ဖြစ်တယ်လဲပြောကြအောင်ဆိုကံယောဂတို့အစားတစ်ခုစားပြီအဲ့ဒါကိုယန္တာယုံပါပါလိမ့်ယန္တာယုံအယန္တာလည်းခေါ်ပါလိမ့်အဲ့ဒီယန္တာယုံကရှာရဲ့အလဲမှာရှိတယ်ရှာတစ်ခုလုံးဟာရှာကြည့်ရုံမဟုတ်ဘူးရှာရဲ့အလဲကောင်မှာတဲ့ဇေဝံပတာရရှာကြည့်ရုံကလေးရှိပါတယ်ကြာပွင့်ဖြားတံကြာရွက်ဖြားတံဒီလိုဆိုပါတယ်အဲ့ဒီအလဲကောင်နေရာလေးလောက်ပါအဲ့ဒီဇေဝံပတာရရှာကြည့်ရုံနဲ့စောစောကအယန္တာယုံခမင်းတို့ကြီးတွားတွေ့လိုက်တာနဲ့ဟောယောဂီတို့သာသီသိပေါ်ပါတယ်အဲ့ဒီမှာသမင်းလုပ်ကြီးသည်ပြည့်ညက်ပါအယနာသဘောလေးကပရမတ်တော်သဘောလေးသဘောလေးကပုံတရံမရှိပုံတရံတွေ့ရင်ပြည့်ညက်လို့မှတ်လိုက်တော့ဒါကြောင့်သမင်းလုပ်ကြီးဟာပရမတ်လာပြည့်ညက်ပြည့်ညက်သူကပြည့်လို့မရအောင်မပြည့်ဘူးပြည့်ညက်ကသူ့ဟာသူရှိတယ်သူရအတိုင်းတားလိုက်တော့ပရမတ်ကတော့အမြဲတမ်းပြည့်တယ်ပြည့်လိုက်ပြည့်လိုက်ပေါ့အဲ့ဒီအယနာယုတ်ကလေးနဲ့ပရမတ်ယုတ်ကလေးနဲ့ရှားလည်းကဇေဝံဘဂရအကြည့်ကလေးထိကျားဤဒီခလုံးကလည်းပြည့်ညက်ပါပဲဆောစောအရေးချင်တဲ့ဇေဝံဘဒရရေးပါရုံသဘောတရားလေးပဲသူလည်းဖြစ်ပြီးတော့ပြက်ပါတယ်အဲ့ဒီရာကြည်ယုံနဲ့ယတာယုံတို့သူတို့ဟာယုတ်တရားဖြစ်တော့ဘာခန္ဓာယုတ်ဘက်ခန္ဓာသူတို့ဖြစ်ပြီးတော့ပြက်တယ်ဉာဏ်နဲ့သိပါသမီးလိုလေးရှားခဲ့တယ်ဩယုတ်ဘက်ခန္ဓာဖြစ်ပြီးတော့ပြက်ပါလားယုတ်ဘက်ခန္ဓာအနိစ္စဒါပဲယုတ်တရားတရားပဲဟာတရားပဲတစ္ဆကံရတစ္ဆကံရှိကျမင်းရကျမင်းရှိတဏှာရမှတဏှာရမှရှိမှဆိုဘယ်တော့မှဖြစ်ဖြစ်တော့ကြားတော့ရှိသတ္တန်ကတူတယ်အခုမြေအခုတည်ပါကြတယ်သိကြတော့မဟုတ်ဘူးအဲ့
လိုဘုံမင်းလုံးနဲ့ညနာယုံနဲ့ရှမ်းထိတယ်နဲ့စားသေးသေးပေါ်ပါပြီတဲ့ကဲအဲ့ဒီစားသေးသေးကယောဂီတို့ဒီနေရာမှာနေဖြစ်ပြီးတော့ဒီနေရာမှာနေပြတ်သွားပါလေနန္တရားလေးပေါ့စိတ်နန္လို့ခေါ်တယ်ပြီးတော့အဲ့ဒီစားသေးသေးဒီနန္တရားဖြစ်လို့ဘာခန္ဓာဖွဲ့အေးဝိညာဉ်နဲ့ခန္ဓာဖြစ်ပြီးတော့ပြတ်သူနဲ့တူတူစေတသိက်5လုံးဖြစ်ပြီးအဲ့ဒီစေတသိက်5လုံးလဲကစားတဲ့အရသာရဲ့ရနာယုံရဲ့အရနာကိုခံစားသောသဘောတရားဝေဒနာစိတ်တွေကဘာခန္ဓာသူလည်းဖြစ်ပြီးတော့ပြေငါစားတာဘာနှင်းမဲ့ဘာသမင်းမဲ့လို့မှတ်သားသောတင်ညာစိတ်တွေကဘာခန္ဓာအဲသူလည်းဖြစ်ပြီးတော့ပြေဆက်ပြီးတော့စားအောင်ကြိုက်တွန်းလို့တဲ့သဘောတရားကျင်းတဲ့စိတ်တွေငါးလုံးကဘာခန္ဓာဒါဆိုယောဂီများတွေကအစာစားတိုင်းစားတိုင်းခန္ဓာငါးပါးအနိစ္စလို့ယူအစာစားတိုင်းဘယ်လိုသိပြဒါရောယုတ်တူတဏှာကြီးထိုင်မှာ၊နိုင်ဝဲကြီးထိုင်မှာတရားမဟုတ်ဘူး။အဲ့လိုသိပြင်တရားပဲဗျာ။ကဲ။ဒါဆိုရင်တို့တရားရှုမှတဲ့ယောဂီတို့ကြီး။ကြောက်စရာနဲ့လူသေးလား။ကျင်းစရာနဲ့လူသေးလား။ပင်မသလား။တို့မပင်မလို့ဉာဏ်လောက်ကလေးပါ။တရားဉာဏ်လို့ဒါနတရားလောက်ကမပင်မမှာမိတိပါ။ပြီးတော့ဒါဆိုဉာဏ်မှာငါးရှားကြီးကဲ။အဲ့ဒီရတာယုံဆိုတဲ့ယုတ်တရား။ရှားကြီးဆိုတဲ့ယုတ်တရားယူဘက်ခန္ဓာထဲမှာငါးပါးသလား။စားသည်တွေထဲမှာရောငါးပါးသလားခံစားသောဝေဒနာခန္ဓာထဲမှာငါးပါးသလားအရသာမှတ်သားတဲ့တင်ညက်ခန္ဓာထဲမှာငါးပါးသလားဆက်စားပြီးအောင်တတ်တွန်းထုတ်တဲ့သဘောတရားသင်္ခါရခန္ဓာထဲမှာငါးပါးသလားဒါဆိုစားတဲ့အချိန်မှာဖြစ်နေတာဟာငါးလားခန္ဓာငါးပါးဒါဆိုအဲ့ဒါသိအောင်နဲ့ပြည်ပြလိုက်စိတ်ထဲကဗဇ္ဇယဆိုကြမလို့သိပြလိုက်ဟောခန္ဓာငါးပါးဒါစားတာပဲခန္ဓာငါးပါးပြီးတော့ပြည့်နေတာပဲတော်ပြုတ်တဲ့တရားပဲတမင်းနေရတမင်းနေပြပါတစ်စက္ကန့်ရတစ်စက္ကန့်ပြပါယောဂီတို့စက္ကန့်နေမိနစ်တွေပေါင်းနေတာယောဂီတို့များမလားဘူးလားအဲ့လိုဆိုစုရတာပတ်စံစုလို့တရားကိုလည်းစုဒါဆိုတင်းကြီးနောက်ဖြစ်တည်စေတဲ့ခန္ဓာကိုယ်ပေါ့ကိုယ်မှာခန္ဓာငါးဖြစ်ပြပေါ့ကိုယ်ကြတာတို့ကအရာကျေသွားပြီလေဒါဥစဉ်ဟိုမှာဒုတိယညမှာဒိဋ္ဌိဒုတိယညမှာစိတ်ထဘာဖြစ်ပုံတော့ပြောခဲ့ပြီကာယဘာဒရာကိုယ်ကြည့်ရုပ်ဆိုတာတဲ့တစ်ခုလုံးမှာရှိတယ်တဲ့ကိုယ်ကြီးရောမရှိတဲ့နေရာတွေကတဲ့ဇပင်ရဲ့မွေးနှင်းရဲ့ခြေထဲလက်ထဲရဲ့အသားမာရဲ့အရေချောက်ရဲ့ဒီနေရာမှာကုမာတော်ကကျန်းတဲ့တကူလုံးမှာကိုယ်ကြီးရောရှိတယ်ဒီတဲ့ဆင်းအောင်ပြောရလို့ရှိရင်အကလေးနဲ့နည်းနည်းထိုးကြည့်လို့နာတတ်တဲ့နေရာတိုင်းမှာကိုယ်ကြီးရောရှိတယ်နောက်တစ်ခါဒီကြက်တောင်လေးနဲ့ကလေးကြီးလုံးကိုရမ်းတတ်တဲ့နေရာတိုင်းမှာကိုယ်ကြီးရောရှိတယ်အဲကိုယ်ကြီးရောပဲအဲ့တော့ဒီမြင်နေရတဲ့ပုံတဏ္ဍပြည့်ညက်ကိုယ်ကြီးကိုကိုကြီးကိုမထင်မှန်အဲ့ဒါပြည့်ညက်ကြည့်ပါထိလိုက်လို့ရှိရင်အတွေ့အထိကိုလာကြည့်တဲ့အခါမှာယောဂီတွေထိတဲ့အရေးကလေးပေါ်တဲ့သဘောလေးကိုသာကိုကြီးကိုပြောတယ်တော့မမြင်ရပါဘူးမရှိတဲ့ပုံစံပြည့်ညက်ကြည့်ရလို့ဒီပြည့်ညက်ယောဂီကမြင်နေရတယ်ရှိတဲ့ပရမတ်ကာယပဒရာကိုကြီးကမြင်ရရဲ့ဉာဏ်နဲ့ပဲသိလိုက်နော်သဘောလေးပါသူကပြက်နေတာအဲ့ဒါယောဂီတွေကကိုကပြက်တယ်ဆိုလို့ချင်းဒီဘွေးပြက်တာမဟုတ်ဘူးဒီဘွေးရဲ့ပြက်လို့မရဘူးလေသေလဲသွားမြုပ်ထားတရားနာလာဆိုတော့ဒီကိုကြီးရှိတယ်ပုတ်ပွားပြီးတော့တော့ပြတ်ပါအောင်အဲ့တော့ပြတ်တာကပရမတ်ယုတ်ကိုပြောတာကိုကြီးယုတ်ကလေးတွေငယ်အထူးယောဂီတို့ဒီမှာဘုရားမဆိုးပေါ်ထိုင်နေပြီဘုရားမဆိုးကအတွေ့အထိယုတ်ဘုရားမဆိုးကဘာယုတ်အတွေ့အထိယုတ်ဘာလို့ဆိုဖွတ်တတ်ပါယုံပေါ့ညီမလို့အတွေ့အထိယုတ်အဲ့ဒီတွေ့တဲ့ယောဂီတို့ဒီမှာတွေပေါင်းနေရှင်လုံးနေမှာရှိတော့ကိုကြီးယုတ်နဲ့တော့မတိုက်ဘူးလားအေးအဲ့ဒီချိန်မှာကိုကြီးယုတ်ကလည်းပြဲဖောတပံဒုတိယကလည်းပြဲသူတို့နှစ်ပါးသည်ယုတ်တရားဖြစ်လို့ပါခံတယ်ယူဘခန္ဓာဖယောင်းပစုဆိုတာဤကပြည့်ညက်အတွေ့အထိသဘောလေးကပရမဖောတပယုတ်ဒင်္ဂါးတွေပေါင်းနေခြေတုံးတွေကပြည့်ညက်ထိတဲ့အခါမှာသိတဲ့သဘောလေးနော်ဒီကပေါ်လာတဲ့ပေါ့အတွေ့အထိယုတ်ပေါ်တဲ့သဘောလေးကတည်းပရမကိုကြီးယုတ်ကလေးမြင်တော့မြင်အောင်သဘောလေးပဲအဲ့ဒီယုတ်ကလေးတွေကပြက်တာပေါင်းကြီးကဒင်္ဂါးကြီးကခြေလုံးကြီးကပြတ်သွားတာဆိုရင်တော့မှားပြီအဲ့ဒါပြည့်ညက်ရောက်သွားတယ်ပြည့်ညက်မပြတ်ဘူးဒါဆိုညုဘခန္ဓာနောက်အဲ့လိုထိုင်နေတဲ့ယောဂီတို့ဖြီးတော့ဖြီးသေးတယ်မပေါ်ဘူးလားပေါ်တယ်လေငါဘုရားမဆုနဲ့ဖြီးတဲ့စိတ်ဖြီးဖြီးနေပါလားအဲ့ဒီဖြီးသေးတာစိတ်တရားဖြစ်လို့ဘာခန္ဓာလူလည်းဖြစ်ပြီးတော့ပြဲအဲ့ဒီဝိညာဉ်နဲ့ခန္ဓာတို့ဖြီးတဲ့တတိယခန္ဓာလုံးတွေကဖြီးရတဲ့ခံရတဲ့အရာကိုခံစားတော့ဝိညာဉ်တတိယကဘာခန္ဓာတို့လည်းဖြစ်ပြီးတော့ပြေအငါသိနေတာဘုရားမဆိုးလေးပဲလို့ပြီးတော့အတူတူကိုမှတ်တမ်းတော့တင်ညာတဲ့တဲ့ကဘာခန္ဓာအဲတူလည်းဖြစ်ပြီးတော့ပြေဝေဒနာတင်ညာမှတော့ဘာကျင်းတဲ့တဲ့ငါကောငါတို့ရောဟိဒီတရားပေါ်တယ်တဏှာကြီးပြည့်ကြည့်အောင်တော့ထိုင်မဟလို့ တိုက်တွန်းနှိုးဆော်တဲ့သဘောတရားဖြစ်တဲ့ညွန့်စတဲ့တွေငါးလုံးကပါခန္ဓာ။ဒါဆိုယောဂီကအဲ့ထိုင်တစ်ခိုက်မှလည်းခန္ဓာငါးဖြစ်ပြီးတော့ပြက်နေဘူးလား။အေးအဲ့ဒီကိုကြီးရုပ်ပေါ်မှာပဲဒီမှာဖြစ်ပြီးတော့ဒီမှာပြက်သွားတယ်။ဒါကိုယောဂီကဉာဏ်နဲ့သိပြီးတော့ခန္ဓာငါးပါးနေစာဒါပဲယောဂီတို့တရားပါ။ဘာမှလည်းမခိန်ဘာမှလည်းမပင်မပါဘူး။မသိရင်တော့ခိန်တယ်မသိရင်တော့ပင်မနေပြား။အဲ့တော့တရားထိုင်နေတရားနဲ့ဒါသိအောင်လုပ်တာ။ဒါသိရမယ်။နောက်တွေးသည်စိတ်ပါပါလေတွေးသည်စိတ်တဲ့တွေးသည်စိတ်ကိုဖက်တယ်သူကဒီလိုပြသူကအားလုံးမမြင်ရတဲ့ဟာလေးကြည့်ပဲဒီခုပြောခဲ့တဲ့ငါကဒါထင်တာမြင်တာရှိသေးတယ်တွေးသည်စိတ်ကပို့ပြီးတော့ထင်တာမြင်တာမရှိဘူးသူကသူကနှလုံးသွေးခေါ်တာဟာဒီဟရယဝတ္ထုဒီယင်ထဲမှာပေါ့အဲ့ယင်ကောင်းထဲမှာနှလုံးသွေးတဲ့ဟရယဝတ္ထုဒီအဲ့ဒီဟရယဝတ္ထုနှလုံးသွေးလေးကလက်တစ်ခုစားလို့ရှိတယ်ကြီးနေတဲ့တွေးလေးပေါ့ဟုတ်ခရီးအောင်တို့လည်းခေါ်တယ်နှလုံးသွေးလည်းခေါ်တယ်အတွေးစိတ်ပေါ်တော့မယ်ပြီးတော့မယ်ဆိုလို့ရှိရင်ဓမ္မယုံကဒီဓမ္မယုံကအာယုခုခုကသူ့ကိုလာတိုက်တမောင်လေးတော့အများကြီးပေါ့ဗျာပတာရသုခုမဗဓမ္မပတာရရသုခုမရစိတ်ဖြစ်တဲ့ဒိတ်နိဗ္ဗာန်ပြည့်ညက်အဲ့ဒီခံလို့ကဓမ္မယုံထဲမှာပါတယ်အဲ့ဓမ္မယုံကဟာဒီခရီးအောင်တို့ကိုလာတိုက်တဲ့အခါမှာလာတိုက်တိုက်ချင်းဟရိယဝတ္ထုမှာမှီပြီးတော့ဖြစ်တဲ့မနုဿသုံးပါးနဲ့တိုက်မနုဿသုံးပါးဆိုတာကိဉ္စနာဝေဒနာတံပရိဆိုင်တွေးပါပဲ။ဒါကမနုဿတလို့မနုဿသုံးပါးလို့ခေါ်တယ်။ကိဉ္စနာဝေဒနာဆိုတာအာယုငါးပါးဖြစ်လာတဲ့အာယုတွေကိုဆင်ခြင်တဲ့စိတ်။တံပရိဆိုင်တွေးဆိုတာအာယုငါးပါးထင်လာတော့ဓာတ်၆ပါးမှာပေါ့နော်ထင်လာတဲ့အာယုတွေကိုခံရတဲ့ကတည်းဖြစ်သောစိတ်တံပရိဆိုင်စိတ်ခေါ်တယ်။ဒါကမနုဿသုံးပါးအဲ့ဒီမနုဿသုံးပါးနဲ့စောစောကဓမ္မယုံနဲ့တိုက်တယ်။အဲတော့မနုဿသုံးပါးမှီနေတော့အရိယဝတ္ထုကယုတ်တရားယူဘက်ခန္ဓာ။ဓမ္မဝင်ထဲမှာပါတဲ့ယုတ်တရားကလည်းယူဘက်ခန္ဓာ။အဲ့ဒါယုတ်တရားပြီးတော့ယူဘက်ခန္ဓာဖြစ်ပြီးတော့ပြဲတွေးတဲ့အချိန်မှာ။အဲဒွိတိလေးလေးပေါ်တယ်။အဲ့ဒီဒွိတိတဲ့ကလေးကစိတ်တရားဖြစ်လို့ပါခန္ဓာ။ဝိညာဉ်နဲ့ခန္ဓာသူလည်းဖြစ်ပြီးတော့ပြဲအဲ့ဒီဒွေတိစိနဲ့လူကြည့်တော့စေတသိက်ခုနှစ်လုံးအဲ့ဒီတက်ကတွေးရတဲ့အာယုံရတာခံစားတဲ့သဘောတရားဝေဒနာစေတသိက်ကဘာခန္ဓာဝေဒနာခန္ဓာငါတွေးတာဘာပဲလို့မှတ်သားတဲ့သဘောတရားပညာစေတသိက်ကဘာခန္ဓာဆက်ပြီးတော့တွေးပြီးအောင်တိုက်တွန်းထုတ်တဲ့သဘောတရားကျွေးတဲ့စေတသိက်ငါးလုံးကဘာခန္ဓာအဲ့ဒီယောဂီတို့ခန္ဓာငါးပါးပဲဖြစ်နေတော့ပြည့်နေတာမို့လားဒါကြောင့်ယောဂီတို့ကတွေးတိုင်းတွေးတိုင်းခန္ဓာငါးပါးအနိစ္စလို့သိဝိရဏိရံဘလို့တိ။ကဲအဲ့ဒီမှာယောဂီတို့နှလုံးသွေးဆိုတဲ့ဟရိယဝတ္ထုမှာပေါ့၅ပါးသလား။ဓမ္မယုံထဲမှာအတွေ့အောင်ထဲမှာပေါ့၅ပါးသလား။ပိဋိတိကောင၅ဟုတ်သလား။မဟုတ်ပါဘူး။တွေးတဲ့ရတာခံစားတော့ဝိညာဉ်ဝိရဏခန္ဓာထဲမှာပေါ့၅ပါးသလား။၅တွေးတာပါပဲလို့မှတ်သားတဲ့သဘောတရားသင်္ခေခန္ဓာထဲမှာပေါ့၅ပါးလား။မပါဘူးယောဂီတို့ကြီးနော်။တခါဒီတွေးမြင်ဆက်ပြီးတော့ဒါနိမုဒ္ဒရသဘောတရားသင်္ခါရခန္ဓာတော့၅ပါးသလားမပါဘူးယောဂီတို့ဩဒါဆိုလို့ချင်းမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းထိတိုင်းတွေးကြံတိုင်းမှာယောဂီတို့ငါဖြစ်ပြီးတော့ပြက်တယ်လားခန္ဓာ၅ဖြစ်ပြက်တယ်အဲ့တော့ယောဂီတို့ကခန္ဓာ၅ပါးဖြစ်ပြီးတော့ပြက်တာလို့ဉာဏ်လေးနဲ့သိပင်အဲ့ဒါတရားရှုပြီးလားဖြစ်သွားတယ်သိပြီဘောနော်ကြည့်ချင်းနေသေးပါပြီအဲ့ဒါယောဂီများအလုံးတို့ဒီမြင်တိုင်းကြားတိုင်းနာတိုင်းစားတိုင်းထိတိုင်းတွေးကြံတိုင်းမှာโอ้งาโซดาหมดงาโซดาไม่ชินขันธ์5บาผิดไปแล้วเป็ดตาเว้ยลูกญาณเนี่ยติติไปพี่တော့เดี๋ยวนี้โลชิยะတော့แม่ญาณปุญญาโกแล้วมรดอจิญญาณတော့จิญอติญญาณဖြင့်ญาณเนี่ยโยนนะปู่กุญญาหมดจักมัตวยผิดจักบาสีกုံตรีโยคีญาณลุงยินนี่ก็ซาพี่တော့เป็นจ้องจาซินเยติ้วยโกใส่นะพยาชั้นตาจักบาสีกองจุโลยาสันตะปิวาจักบาสี